Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့စက်တင်ဘာလ28ရက်တနင်္လာနေ့စီစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မစွန်းမြတ်ပါရှင်။ COVID-19 ကရောဂါအရေးပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။ American သမ္မတ Donald Trump ဟာသမ္မတအဖြစ်ဝင်အရွေးခံတဲ့2016ခုနှစ်နဲ့သမ္မတအဖြစ်တောင်ဝင်ထမ်းဆောင်တဲ့ပထမနှစ်2019ခုနှစ်မှာပြည်ထောင်စုအစိုးရကိုဝင်ငွေကွန်ဒေါ်လာ850သာဆောင်ခဲ့တယ်လို့ New York Times သတင်းစာကြီးကဖော်ပြပါရယ်။လွန်ခဲ့တဲ့15နှစ်မှာ10နှစ်အတွက်ပြည်ထောင်စုအစိုးရကိုအခွင့်မဆောင်ဘူးဆိုတဲ့သတင်းတွေဟာသတင်းတူသတင်းမှားတွေဖြစ်တယ်လို့သမ္မတ Trump ကတနင်္ဂနွေနေ့ကသတင်းစာရှင်းလင်းပွဲမှာတုံ့ပြန်ပါရယ်
။ Totally fake news. No, actually I paid tax.But and you'll see that as soon as
လုံးဝသတင်းမှားသတင်းတူတွေဖြစ်ကြောင်းသူ့အနေနဲ့အခွန်ဆောင်တဲ့အကြောင်းလောလောဆယ်စည်ရင်းစစ်ခံနေရတဲ့သူ့ရဲ့ဝင်ငွေကိုမှတ်တမ်းတွေအများကိုထုတ်ပြန်နိုင်တဲ့အခါမှာသိရမှာဖြစ်တဲ့အကြောင်းသမ္မတ Trump ကတုံ့ပြန်သွားတာဖြစ်ပါတယ် Trump အင်ချမ်းကြီးလုပ်ငန်းကြီးဖြစ်တဲ့ Trump Organization ရဲ့ရှင်းတွေကလည်းသတင်းစာရဲ့ဖော်ပြချက်မမှန်ကန်ဘူးလို့ညင်ဆန်ပါတယ် Trump ဟာသူ့ရဲ့အခွန်ဆောင်မှတ်တမ်းတွေပေါက်ကြားမှာကိုအကြီးအကျယ်ကာကွယ်နေသူတစ်ယောက်ဖြစ်ပြီးခေတ်သစ် American တမိုင်းမှာအခွန်မှတ်တမ်းတွေပြည်သူသိအောင်ထုတ်ပြန်ခြင်းမရှိတဲ့ပထမဆုံးသမ္မတဖြစ်တယ်လို့ New York Times သတင်းစာကရေးပါတယ်။သတင်းစာမှာဖော်ပြချက်အရ Trump ဟာလုပ်ငန်းတွေဆက်တိုက်အရှုံးပေါ်ကြောင်းအကောက်ခွန်ဌာနကိုပြထားပါတယ်။ဒါအပြင်သမ္မတတာဝန်နဲ့ဝီယော်တီဖြစ်နိုင်တဲ့နိုင်ငံသားဝင်ငွေတွေလည်းရှိတယ်လို့သတင်းစာကပြောပါတယ်။2018ခုနှစ်အတွက် Trump စီးပွားရေးလုပ်ငန်းတွေရဲ့ဝင်ငွေဒေါ်လာ 434.6 သန်းရှိတယ်လို့တရားဝင်လူသိရှင်ကြားထုတ်ပြန်ထားပေမဲ့အကောက်ခွန်ဌာနကတော့ 49.4 သန်းအရှုံးပေါ်တယ်လို့ပြထားကြောင်းသတင်းစာမှာဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုမှာနိုဝင်ဘာ3ရက်ကျင်းပမယ့်သမ္မတရွေးကောက်ပွဲမတိုင်ခင်သမ္မတလောင်း2ယောက်ရဲ့ပထမဆုံးစက္ကရာလူဝဲကိုနတ်ဖန်အင်္ဂါနေ့ည9နာရီမှာပြုလုပ်မှာဖြစ်ပါတယ်။အိုဟာယိုပြည်နယ်ကလီဗ်လန်မြို့က Case Western Reserve တက္ကသိုလ်မှာပြုလုပ်မယ့်စကားဆက်ထိုးပွဲမှာ Fox News သတင်းဌာနရဲ့သတင်းတောက် Chris Wallace ကmoderator အဖြစ်ဆောင်ရွက်ပြီးတော့သမ္မတလောင်းတွေကိုမေးခွန်းတွေဥဆောင်ပေးမှာဖြစ်ပါတဲ့သတင်းတောက် Wallace ရွေးချယ်ထားတဲ့မေးခွန်းကောင်းဆင်တွေကတော့သမ္မတ Donald Trump နဲ့ Democratic Party သမ္မတလောင်း Joe Biden တို့ရဲ့စွမ်းဆောင်ချက်တွေအပြင် American ပြည်ထောင်စုတရားရုံးချုပ်တရားသူကြီးသစ်ခန့်အပ်ရေးကိစ္စ COVID-19 ကရောဂါစီးပွားရေး American မျိုးတွေမှာဖြစ်နေတဲ့အသားရောင်ခွဲခြားမှုအခြေခံနဲ့ဆန္ဒပြပွဲတွေအကြောင်းရွေးကောက်ပွဲဂုဏ်သိက္ခာနဲ့ယုံကြည်စိတ်ချရမှုငင်းကျန်းစွာအာနာလွှဲပြောင်းရေးစတဲ့ခေါင်းစဉ်6ခုဖြစ်ပါတယ်။ကဏ္ဍတစ်ခုစီအတွက်ဆွေးနွေးချိန်15မိနစ်လောက်သတ်မှတ်ထားပါတယ်။ခေါင်းစဉ်တစ်ခုချင်းစီအတွက်ပထမဆုံးမေးခွန်းကိုတုံ့ပြန်ဖြေဆိုဖို့သမ္မတလောင်းတွေအနေနဲ့2မိနစ်စီအချိန်ရပြီးတော့အဲ့ဒီနောက်တယောက်ပြောတာကိုတယောက်တုံ့ပြန်နိုင်ကြမှာဖြစ်ပါတယ်။သမ္မတလောင်း2ယောက်ရဲ့ဒုတိယအချိန်စကားဆက်ထိုးပွဲကိုတော့အောက်တိုဘာလ15ရက်နေ့မှာကျင်းပမှာဖြစ်ပါတယ်။TikTok လူမှုကွန်ရက် application ကိုဒီကနေ့တင်းတင်းနာနေကစပြီး American App Store တွေကနေ download လုပ်တာတားမြစ်တဲ့ Trump အစိုးရရဲ့အမိန့်ကိုပြည်ထောင်စုတရားသူကြီးတစ်ယောက်ကယာယီဆားရမယ်လို့ဆုံးဖြတ်ခဲ့ပါတယ်။တင်းတင်းကွန်ရက်နေညတကောင်ချင်းကစလို့ TikTok App ကို download လုပ်ခွင့်ပိတ်မဲ့အမိန့်အသက်မဝင်ခင်လေးမှာပဲတရားသူကြီးကခုလိုဆုံးဖြတ်ခဲ့တာပါ။အစိုးရရဲ့ပိတ်ပင်တားမြစ်မှုအပေါ် TikTok ကုမ္ပဏီကစိန်ခေါ်ထားတဲ့အမှုနဲ့ပတ်သက်လို့ရှေ့ဆက်ကြားနာရေးအတွက်နှစ်ဖက်လုံးကိုပုံထုံးနဲ့မှတွေးဆုံတင်ပြဖို့အတွက်တရားသူကြီးကယုံကြည်ပေးခဲ့ပါတယ်။ TikTok app ကိုပိတ်ပင်တာဟာအသုံးပြုသူတွေရဲ့လွတ်လပ်စွာထုတ်ဖော်ခွင့်ကိုပိတ်ပင်တာဖြစ်တယ်လို့စီးပွားရေးအရာအစားထိုးလို့မရတဲ့ဆုံးချုပ်မှုတွေဖြစ်လိမ့်မယ်လို့ TikTok ကုမ္ပဏီရှေ့နေတွေဘက်ကဒီနေ့ကနေတော့ကြားနာပွဲမှာပြောကြားပါတယ်။ TikTok သုံးသူတွေရဲ့အချက်အလက်တွေတရုတ်အစိုးရလက်ရောက်နိုင်တဲ့စိုးရိမ်မှုကြောင့်ဩဂတ်လမှာသမ္မတဒေါ်နယ်ထရမ့်တားမြစ်မိန့်ထုတ်ပြန်ခဲ့တာဟာအမေရိကန်ဥပဒေနဲ့လုံခြုံရေးဆိုင်ရာအကျိုးစီးပွားတွေနဲ့အပြည့်အဝကိုက်ညီတယ်လို့အမေရိကန်စီးပွားကူးသန်းဌာနကတရားသူကြီးအမိန့်ချပြီးမှတုံ့ပြန်ပါတယ်။လုံခြုံရေးစိုးရိမ်မှုကြောင့်ဆိုရဲအမေရိကန်အစိုးရရဲ့ပြောကြားချက်တွေအပေါ်တရုတ်အစိုးရကတော့ပယ်ချပြီးအမေရိကန်ဟာတရုတ်ကုမ္ပဏီတွေအပေါ်နိုင်ထက်စီးနင်းလုပ်နေတယ်လို့စွပ်စွဲပါတယ်။အမေရိကန်ပြည်ထောင်စုအနောက်ဖက်ချမ်းကယ်လီဖိုးနီးယားပြည်နယ်ကနပ်ပါဗယ်လီတောင်ကြားဒေသမှာတနင်္ဂနွေနေ့ကတော်မီလောင်ကျွမ်းမှုကြောင့်ဆေးရုံတစ်ခုနဲ့လူနေအိမ်ရာနဲ့ချီဘေးကင်းရာပြောင်းရွှေ့ခဲ့ရတယ်လို့အာဏာပိုင်တွေကပြောပါရယ်။လူနေအိမ်တွေနဲ့စပြစ်ချက်တွေနဲ့အထီးကပ်နေတဲ့မီးကိုတားဆီးနိုင်ဖို့မီးသက်အဖွဲ့တွေအစွမ်းကုန်စူးစမ်းနေကြပါရယ်။ Glass Fire လို့နာမည်ပေးထားတဲ့တော်မီဟာကယ်လီစတိုကမြို့နားမှာစတင်လောင်ကျွမ်းခဲ့တာဖြစ်ပြီးတော့အလျင်အမြန်ကူးဆက်ပြီး Adventist Health St. Helena ဆေးရုံနဲ့တမိုင်နာအထီရောက်လာတဲ့အတွက် အဲ့ဒီအချိန်ရှိနေတဲ့လူနာ55ယောက်လုံးကိုအချိန်မီဘေးကင်းရာပြောင်းရွှေ့ပေးခဲ့ရပါတယ်။နာပါဗယ်လီတောင်ကြားဒေသကအင်ဂျီ600ကိုဘေးကင်းရာပြောင်းရွှေ့ဖို့အတွက်အာဏာပိုင်တွေတနည်းနည်းတော့အမိန်ထုတ်ခဲ့ပြီးနောက်ထပ်အင်ဂျီ1400ကျော်ကိုလည်းလူအပ်တာနဲ့ချက်ချင်းဘေးကင်းရာသွားနိုင်ကြဖို့အသိပြင်ထားဖို့အတွက်တတိပေးထားတယ်လို့ကယ်လီဖိုးနီးယားမိသက်ဌာနပြောခွင့်ရသူကပြောပါတယ်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15.53 ညလိုင်းဒိုမီတာ25 kHz 11.83 ညလိုင်းဒိုမီတာ32 kHz 9.335 နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 15.55တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။မင်္ဂလာပါရှင်ကျွန်မများသတင်းအောင်မှာသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်။Johns Hopkins တက္ကသိုလ်ကိုရိုနာဗိုင်းရပ်စ်သုတေသနစင်တာကဒီကနေ့မနေ့ထုတ်ပြန်တဲ့စီးရင်တွေအရကမ္ဘာတဝန်း COVID-19 ကူးစက်သူ33သန်းကျော်ရှိပြီးသေဆုံးသူဦးရေကတသန်းနီးပါးရှိနေပြီဖြစ်ပါတယ်။ကူးစက်မှုနှုန်းအများဆုံးဖြစ်တဲ့ American နိုင်ငံတွင်ပြည်နယ်20ခုမှာပြီးခဲ့တဲ့အပတ်ကစလို့ကူးစက်မှုနှုန်းအနည်းဆုံး100ခန့်လောက်တက်လာတယ်လို့လည်းဒီစီးရင်တွေကဖော်ပြပါတယ်။အိန္ဒိယနိုင်ငံမှာဒီကနေ့တည်းအထက်ကိုရိုနာဗိုင်းရပ်စ်ကူးစက်သူ12000ကျော်နဲ့ကူးစက်သူစုစုပေါင်း6သန်းကျော်ရှိနေပြီးCOVID-19 ကြောင့်သေဆုံးသူက 9,500 ကျော်ရှိပြီးဖြစ်ပါတယ်။ကူးစက်မှုနှုန်း9သန်းကျော်ရှိတဲ့ American ပြီးရင်အိန္ဒိယကကမ္ဘာမှာ COVID-19 ကူးစက်မှုနှုန်းဒုတိယအများဆုံးဖြစ်ပါတယ်။ဥရောပမှာလည်း COVID-19 တကြောပြင်ကူးစက်မှုတွေကြောင့်တချို့နိုင်ငံတွေမှာအသွားအလာကန့်သက်တာတွေကိုပြန်ပြီးတော့ချမှတ်ထားပါတယ်။ဗြိတိန်မှာ COVID-19 ဒုတိယလှိုင်းရိုက်ခတ်နိုင်တဲ့အတွေ့ယောဂထိန်းချုပ်ရေးလင်းမြန်တည်ကြတဲ့ဆုံးဖြတ်ချက်တွေချမှတ်သွားဖို့လိုတယ်လို့ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကသတိပေးထားပါတယ်။ပြင်သစ်နိုင်ငံမှာလည်းစောင်းဥပုံနဲ့ဆောင်းရာသီအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်ပြီးတော့မြင့်တက်နေဦးမယ်လို့အမျိုးသားကျန်းမာရေးကောင်စီအကြီးအကဲပက်ထရစ်ဘူဝေကပြောပါတယ်ရှင်။အာမေးနီးယားနဲ့အဇာဘိုင်ဂျန်တပ်ဖွဲ့တွေအကြားနဂိုနိုကာရာဘတ်ဒေသမှာဒုတိယမြောက်နေ့ဖြစ်တိုက်ပွဲတွေဆက်လက်ဖြစ်ပွားခဲ့ပါတယ်။တိုက်ခိုက်မှုတွေကိုရပ်ဆိုင်းဖို့နိုင်ငံတကာကတောင်းဆိုနေတဲ့ကြားကဒီကနေ့တင်းနှင်းလာနေမှာလဲတိုက်ပွဲတွေဆက်ပြီးတော့ဖြစ်ပွားနေရပါအဇာဘိုင်ဂျန်တို့လေကြောင်းနဲ့အမြောက်ထိုးစစ်တွေစတင်ခဲ့တယ်လို့ပြောခဲ့တဲ့အချိန်တနင်္ဂနွေနေ့ကလေးကဆားလို့တနင်္လာနေ့အထိခွဲထွက်ရေးနာဂိုနိုကာရာဘတ်ဒေသကတိုက်ခိုက်ရေးသမား30ထဲမှနေတည်ဆုံးခဲ့ပါတယ်။အခုလိုတိုက်ပွဲအပြင်းထန်ဖြစ်ပွားနေတာကိုကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကရှုတ်ချလိုက်ပြီးအသက်သေဆုံးမှုတွေနဲ့အရက်သားတွေအပေါ်ထိခိုက်နေမှုတွေမှာစိတ်မကောင်းဖြစ်ရကြောင်းပြောပါရည်တိုက်ခိုက်မှုတွေချက်ချင်းရပ်ပစ်ဖို့တင်းမာမှုတွေလျှော့ချဖို့နဲ့စစ်ဆင်ဆွေးနွေးပွဲတွေမဆိုင်မတွာပြန်ပြီးစတင်ဖို့အတွေ့အမှုချုပ်ဂူတာရက်စ်ကတောင်းဆိုကြောင်းနဲ့မကြခင်အဇာဘိုင်ဂျန်သမ္မတနဲ့အာမေးနီးယားဝန်ကြီးချုပ်တို့နဲ့ဆက်သွယ်စကားပြောမှာဖြစ်ကြောင်းသူရဲ့ပြောခွင့်ရကကြေညာချက်ထုတ်ပြန်ခဲ့ပါရည်ညီငယ်ဆွေးနွေးရေးအတွက်ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးကောင်စီ OSCE ရဲ့ OSCE means အဖွဲ့ရဲ့အခန်းကဏ္ဍကိုထောက်ခံကြောင်းပြောပါရယ်အကြံပေးတိုက်ခိုက်မှုတွေမြင့်တက်နေမှုအပေါ်ရှုတ်ချကြောင်း OSCE means အဖွဲ့နဲ့အတူဆက်ဆက်ဆွေးနွေးပွဲတွေအမြန်ဆုံးစတင်နိုင်မှုတိုက်တွန်းကြောင်း American နိုင်ငံညာရေးဝန်ကြီးဌာနပြောခွင့်ရ Morgan Octagus ကကြေညာချက်ထုတ်ပြန်တိုက်တွန်းထားပါရယ်အာမေးနီးယားနဲ့အဇာဘိုင်ဂျန်နှစ်နိုင်ငံစလုံးကစရုပ်ချူရေးအခြေအနေကြီးညာထားပြီးတပ်သားစုဆောင်မှုတွေပြုလုပ်နေတာပါအဇာဘိုင်ဂျန်ပိုင်နာဂိုနိုကာရာဘတ်ဒေသဟာအာမေးနီးယားနေဆက်မှာရှိတယ်လို့အဲ့ဒီမှာမူလအားဖြင့်အာမေးနီးယားဌာနီတိုင်းသားအများစုနေထိုင်ကြပါတယ်ရှင်အာဖဂန်နစ္စတန်နိုင်ငံအမျိုးသားပြန်လည်ရင်ကြားစီရေးကောင်စီအကြီးအကဲအဗ်ဒူလာအဗ်ဒူလာက၃ရက်ကြာပါကစ္စတန်ခရီးစဉ်ကိုစတင်လိုက်ပြီးဖြစ်ပါတယ်ခီးစဉ်စတင်ချိန်ဟာကာတာနိုင်ငံမှာအာဖဂန်အစိုးရနဲ့တာလီဘန်တပုံအဖွဲ့အစည်းညီညာရေးဆွေးနွေးပွဲပြုလုပ်နေခြင်းဖြစ်တယ်လို့အဗ်ဒူလာအနီနဲ့အိန္ဒိယချင်းပါကစ္စတန်နိုင်ငံကိုတွားရောက်တာဆယ်စုနှစ်အတွင်းမှာပထမဆုံးအကြိမ်လဲဖြစ်ပါတယ်။အဗ်ဒူလာနဲ့ပါကစ္စတန်ဝန်ကြီးချုပ်တို့တွေ့ဆုံတဲ့အခါအမေရိကန်ဂျာဝန်ဆီဆက်ပြီးနေတဲ့ညီညာရေးဆွေးနွေးပွဲကိစ္စနဲ့အတူတနနိုင်ငံဆက်ဆံရေးတိုးတက်ဖို့ကိုလည်းဆွေးနွေးသွားမယ်လို့ပါကစ္စတန်တာဝန်ရှိသူတွေကပြောပါတယ်ကာတာမှာလုပ်နေတဲ့လက်ရှိစစ်ဆေးဆွေးနွေးပွဲတွေဟာအမေရိကန်နဲ့တာလီဘန်အဖွဲ့တို့ February လအတွင်းကရခဲ့တဲ့အာဖဂန်စစ်ပွဲအဆုံးသတ်ရေးသဘောတူညီချက်ရဲ့ရလဒ်ဖြစ်ပါတယ်အမေရိကန်တို့နဲ့စစ်ဆေးဆွေးနွေးဖို့တာလီဘန်တို့ကိုတိုက်တွန်းပေးတဲ့အတွက်လဲပါကစ္စတန်နိုင်ငံကိုအမေရိကန်တို့ကချီးကျူးခဲ့ပါတယ်အာဖဂန်တာလီဘန်အဖွဲ့နဲ့ပါကစ္စတန်တို့အကြားရင်းနှီးတဲ့ဆက်ဆံရေးရှိတာကပါကစ္စတန်နဲ့အာဖဂန်နစ္စတန်အစိုးရတို့အကြားနိုင်ငံရေးအရာတင်းမာမှုတွေဖြစ်ပေါ်စေတဲ့အဓိကအကြောင်းရင်းလဲ ဖြစ်ပါတယ်။နှစ်နိုင်ငံအကြားကီလိုမီတာ 2600 နီးပါးနှိမ့်ဆက်ခြင်းထိဆက်နေပြီးစစ်သွေးကြွတွေကိုခိုလုံခွင့်ပေးတယ်ဆိုပြီးတနိုင်ငံနဲ့တနိုင်ငံအပြန်အလှန်ဆွဆွေးနေကြတာပါ။ကုန်းတွင်ပေအာဖဂန်နစ္စတန်နိုင်ငံကစစ်ကမ်းထွက်ပေါက်နေကုန်းသွေးလမ်းကြောင်းရရှိဖို့ဆယ်စုနှစ်ပေါင်းများစွာပါကစ္စတန်နိုင်ငံအပေါ်မှီခူခဲ့ရတာဖြစ်ပါတယ်။ဒါပေမဲ့မကြခင်ကာလတွေနှစ်နိုင်ငံဆက်ဆံရေးတင်းမာမှုကကုန်သွယ်ရေးလုပ်ငန်းတွေကိုရောကြစေခဲ့တာပါ။အမ်ဒူလာရဲ့အလဲပတ်ခီးဟာနှစ်နိုင်ငံကြားချစ်ကြည်ရေးနဲ့ပူးပေါင်းဆောင်ရွက်ရေးကိုတိုးတက်ခိုင်မာစေဖို့အထောက်အကူပြုလိမ့်မယ်လို့လည်းပါကစ္စတန်နိုင်ငံညာရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ထားပါတယ်ရှင်။ဗြိတိန်ကဆွန်ပေအမိုက်တွေပါတဲ့ကုန်သစ်တာကွန်တိန်နာ21လုံးကိုဗြိတိန်ကိုပြန်ပို့သွားမယ်လို့သီရိလင်္ကာနိုင်ငံကပြောပါတယ်။စီယုံဆွန်ပြေအမိုက်တွေအပါဝင် NDA ဖြစ်စေနိုင်တဲ့အမိုက်တွေကိုကုန်သစ်တာတချို့မှာတွေးကြရတာဖြစ်ပြီးဒါကနိုင်ငံတကာဥပဒေနဲ့ဥရောပသမဂ္ဂစီးနင်းစည်းကမ်းတွေကိုချိုးဖောက်တာဖြစ်တယ်လို့သီရိလင်္ကာတာဝန်ရှိသူတွေကပြောပါတယ်။ဒီကုန်သစ်တာတွေဟာအသုံးပြုပြီးမှုရာတွေစောင့်ချမ်းနဲ့ကော်စောတွေကိုတင်ဆောင်ဖို့သတ်မှတ်ထားတာဖြစ်ပြီးသီရိလင်္ကာနိုင်ငံကို2018စက်တင်ဘာနဲ့2018မတ်လအတွင်းကရောက်လာခဲ့တဲ့ကုန်သစ်တာတွေဖြစ်တယ်လို့ AFP သတင်းမှာဖော်ပြပါတယ်။ဒီအမိုက်တွေပါတဲ့ကုန်သစ်တာတွေကိုစနေနေ့ကဗြိတိန်နိုင်ငံကိုပြန်ပို့လိုက်ပြီလို့သီရိလင်္ကာတာဝန်ရှိသူတွေကပြောပါတယ်။အာရှတိုက်နိုင်ငံအတော်များများကိုချမ်းသာတဲ့နိုင်ငံတွေကဆွန့်ပြေးမိုက်တွေတင်ပို့နေတာဖြစ်ပြီးဒီလိုအခွင့်အရေးယူမိုက်တွေပို့နေတဲ့အပေါ်အာရှနိုင်ငံတွေကစိတ်ကုန်နေကြတယ်လို့လက်မခံညှင်းဆန်နေကြတာလည်းဖြစ်ပါရဲ့ရှင်။တို့ရာရှင်များရှင်တင်းလာနေညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြီးညာလို့ပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နာဆင်နိုင်ပါပြီရှင်
။ကိုဗစ်ရောဂါကြောင့်သေဆုံးမှုတွေနဲ့ကူးစက်မှုတွေတိတိတသားတိုးလာနေတာကြောင့်အခြေအနေကိုထိန်းချုပ်ဖို့ကျန်းမာရေးပညာရှင်တွေသတိပေးနေတဲ့အကြောင်းပြောပြပါမယ်။ကျွန်မကစုစုပါ။မြန်မာပြည်မှာလာပိုင်းတွင်ကိုဗစ်ရောဂါကြောင့်သေဆုံးသူ200ကျော်နဲ့ကူးစက်သူ1000ကျော်အထိရှိလာတာကြောင့်ကန့်သတ်ချက်တွေတိုးမြှင့်ထုတ်ပြန်လိုက်သလိုယောဂါကြောင့်သေဆုံးမှုကိုလျှော့ချဖို့အတွက်အချိန်မီကုသဖို့အရေးကြီးတယ်လို့လည်းကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်။ယောဂါကူးစက်ခံရသူတွေအနေနဲ့ဆေးရုံစည်းကမ်းတွေစီးအချိန်မီပြသမှသာအသက်အန္တရာယ်ဆုံးရှုံးရတဲ့အခြေအနေကိုရှောင်ရှားနိုင်မယ်လို့လည်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကဗဟုကူးစက်ယောဂါတိုက်ဖျက်ရေးဌာနကိုညွှန်ကြားမှုဒေါက်တာခင်ခင်ကြီးက VOA ကိုပြောပါတယ်။မတင်ငါစရာယောဂါလက္ခဏာတွေတွေ့ရတဲ့ဆိုရင်လည်းဆေးရုံစည်းကမ်းတွေစီးအမြန်ဆုံးပြသဖို့တိုက်တွန်းထားပါတယ်။
ကုသမှုဘိုင်းမှာလည်းသက်ဆိုင်ရာနော်ရှေးပညာနော်ပေါမောက်ခါတွေသက်ဆိုင်ရာဆရာဝန်ကြီးတွေအနေနဲ့ကိုယ်စွမ်းမြန်စွာရှေ့တွေအကောင်းဆုံးကုသမှုပေးနေတာဖြစ်ပါတယ်။သို့တော့သူတို့တွေကလည်းနတ်တရားတွေမှောက်တဲ့အတွက်ဆေးရုံကိုစောစောစီစီရောက်လာမှတော့သူတို့ကယ်ဆယ်နိုင်မှာဖြစ်ပါတယ်။ဆေးရုံကိုနောက်ကျပြီးမှရောက်လာတယ်။နောက်တစ်ခါယောဂသိကျုံမှရောက်လာတယ်။သိပြီးမှရောက်လာတယ်ဆိုရင်သူတို့ဘလောက်ပဲသူတို့ရဲ့အတတ်ပညာတွေသူတို့ကိုယ်စွမ်းမြန်စွာရှေ့တွေလုပ်ပေးကြအောင်နော်လုပ်ပေးခွင့်ရပါဘူး။ဒါကြောင့်မို့လို့နောက်ထပ်သိဆုံးမှုရှော့နေစေဖို့အတွက်နောက်ထပ်အရေးကြီးတဲ့တစ်ချက်ကတော့အိမ်မှာကြိတ်မကုနေပါနဲ့။အိမ်မှာခုနယောဂကျွမ်းမှမပြပါနဲ့။မိမိမှာအသက်ကြီးတဲ့သူတွေရောနောက်ခံယောဂရှိတဲ့သူတွေမှာဖျားတယ်၊ချောက်ဆိုးတယ်၊နောက်မောပန်းတယ်နော်အနံ့မရဘူး။ဒါမျိုးဆိုလို့ရှိရင်ချက်ချင်းသက်ဆိုင်ကျန်းမာရေးဌာနကိုဆက်သွယ်ပြီးတော့ပြသဖို့အထူးလိုအပ်ပါတယ်။ဒါလေးကအရေးကြီးပါတယ်။
ပိုရီလူနာအများဆုံးရှိနေတဲ့ရန်ကုန်တိုင်းအတွင်းကူးစက်မှုကိုထိန်းချုပ်နိုင်မှုသတင်းနှစ်ပတ်ကြာအင်ပြင်းမထွက်ဖို့အမိန့်ထုတ်ထားပါတယ်။တမတ်ကာလနှစ်ပတ်အတွင်းယောဂကူးစက်မှုကိုထိန်းချုပ်နိုင်မှုရည်ရွယ်ထားပြီးထုတ်ပြန်ထားတဲ့စည်းကမ်းတွေကိုလိုက်နာဖို့အရေးကြီးတယ်လို့လည်းရန်ကုန်တိုင်းကိုဗစ် -19 ကာဝယ်ထိန်းချုပ်ကူတာရေးပေါင်းစပ်ညှိနှိုင်းရေးကော်မတီဒုဥက္ကဋ္ဌဒေါက်တာစောဝေးစုကပြောပါတယ်
။တဦးတစ်ယောက်မကြံလိုက်နာဆောင်ရွက်ရမှာဖြစ်ပါတယ်။ညီသူတဦးတစ်ယောက်မှညီသည့်အကြောင်းနဲ့မျှဒီကိစ္စကိုချောင်လွှဲလို့မရဘူး။ဒီကိစ္စကိုကျွန်တော်တို့ခွင့်လွှတ်လောက်မရဘူး။ဒါကြောင့်အားလုံးစုပေါင်းပါဝင်ပြီးလူတိုင်းလူတိုင်းကမတ်စတာမယ်လက်ဆေးရမယ်ဆိုရှယ်ဒစ်စတန်စီနေရမယ်။ခမင်းစားရင်နေတဲ့ချင်းဆိုင်ခုနကလိုတယောက်တည်းစားရမယ်။ဒါတွေအစအားလုံးအသေးစိတ်လိုက်နာဖို့လိုပါတယ်။အဲ့လိုမျိုးခုနကားပေါ်မှာလိုက်နာရမယ်စီကံနေလမ်းမှာလိုက်နာရမယ်စီကံနေအိမ်မှာလိုက်နာရမယ်စီကံနေဒါတွေအကုန်လုံးရက်ွက်မှာလိုက်နာတယ်တိတိကျကျလိုက်နာပြီးဒီတိုက်ပွဲကိုကျွန်တော်တို့အားလုံးရန်ကုန်မှာရှိတဲ့တည်သူလူထု9တန်းကျော်အားလုံးပါဝင်ပြီးတိုက်ခိုက်မှာတရားအောင်မြင်မှာဖြစ်ပါ
အိမ်မှာပဲနေဖို့အမိန့်ထုတ်ပြန်ထားချိန်မှာချွင်းချက်နဲ့ထွက်ခွင့်ရသူတွေကလွဲလို့ကိုနေထိုင်ရာမြို့နယ်ကိုကျော်လွန်ပြီးသွားလာသူတွေကိုဒီကနေ့ကစပြီးအရေးယူမှာဖြစ်ကြောင်းလည်းအာဏာပိုင်တွေကပြောဆိုထားပါတယ်လူကြီးလူငယ်မျိုးတွေယောဂဘူကူးစက်နိုင်တဲ့အန္တရာယ်ရှိတာကြောင့်ထုတ်ပြန်ထားတဲ့စည်းကမ်းတွေကိုလိုက်နာဖို့အရေးကြီးကြောင်းလဲဒေါက်တာခင်ခင်ကြီးကပြောပါတယ်
လူကြီးတွေမှာတွေးထဲမှာရှိတဲ့အောက်ဆီဂျင်အားဆိုလို့ရှိရင်ချက်ချင်းပဲဒီယောဂကိုဗစ်ဝင်ကူးစက်လာလို့ရှိရင်ငကိုယောဂအခက်နေကြအဲ့လိုဆက်ဆံတွေးထဲမှာအောက်ဆီဂျင်လည်းကြာပြီးတော့เนาะအသက်အသက်ရည်အထိရောက်ရှိနိုင်ပါတယ်ဒါဟာလည်းအရေးကြီးတဲ့အချက်အဖြစ်ပါတယ်ဒါအဲ့ဒါကြောင့်မို့တေဆုံးမှုရှော့ချတဲ့အခါမှာတစ်ခုတည်းရနေပြီးတော့တွေးလို့မရပါဘူးဘက်ပေါင်းဆောင်တောက်ပေါင်းဆောင်န ဒီဘက်တွေမှာတော်တော်များများတွေ့ရတဲ့အတွက်ကြောင့်ဒါလေးကိုတော့သတိပြုစေချင်ပါတယ
်။ကျန်းမာရေးဝန်ကြီးဌာနရဲ့နောက်ဆုံးထုတ်ပြန်ချက်အရမြန်မာနိုင်ငံမှာကိုဗစ်ကံရောဂါကြောင့်သေဆုံးသူ226ရောင်းနဲ့ကူးစက်သူအတူပြုလူနာ1000ကျော်ရှိပါတယ်။ယောဂကူးစက်မှုနဲ့သေဆုံးမှုတွေတိုးလာနေချိန်မှာပဲကာဝယ်ထိန်းချုပ်ရေးကန့်သတ်ချက်တွေကိုနောက်ထပ်တစ်လတိုးမြှင့်သတ်မှတ်ထားပါတယ်။အောက်တိုဘာ31ရက်နေ့အထိတိုးမြှင့်သတ်မှတ်လိုက်တဲ့ကန့်သတ်ချက်အရနိုင်ငံတကာကခရီးသွားတွေကိုပြည်ဝင်ခွင့်ရရေးကန့်သတ်ချက်တွေဆက်လက်ထားရှိမှာဖြစ်ကြောင်းလည်းနိုင်ငံခြားရေးဝန်ကြီးဌာနကဒီကနေ့ပဲသတင်းထုတ်ပြန်ထားပါတယ်ရှင်။ကျွန်မကစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်
။ကျွန်မစုမမရှင်လူမှုကြားမှာကူးစက်မြေကက်ယောဂလက္ခဏာပြလာသူတွေများပြလာတဲ့အတွက်isolation center တွေတိုးချက်ထားရှိပြီးတိချခွဲဆောင်လျှောက်လာနေတဲ့အကြောင်းပြောပြပေးကြပါမယ်။မြန်မာနိုင်ငံတဝန်းမှာတော့ coronavirus ပိုးတွေ့ရှိတဲ့ covid-19 လူနာ 1000 ကျော်နဲ့သေဆုံးသူက200ကျော်ရှိလာတဲ့အချိန်မှာရန်ကုန်တိုင်းဟာပြည်တွင်းကူးစက်မှုအများဆုံးတိုင်းတစ်ခုဖြစ်လာနေတာပါ။လူမှုကြားမှာအနံ့ပြောက်တာလိုမျိုး covid-19 ရောဂါလက္ခဏာပြသူတွေများပြလာတဲ့အတွက်သူတို့ကိုခွဲခြားနေထိုင်စေမဲ့ isolation center တွေမြို့နယ်တိုင်းလိုလိုမှာထားရှိလာနေပါတယ်။ဒီအပိုင်းတွင်မှာကိုအခနဲ့ဖြားနာကူဆေးကနေတဲ့လာပြသူတွေမှာအနံ့ပြောက်သူတွေများပြလာပြီးဒီအထက်ကမှပိုးတွေ့ရှိသူတွေလည်းပေါ်လာတဲ့အတွက် isolation center တွေထားပြီးစောင့်ရှောက်စစ်ဆေးနေပါတယ်လို့အခနဲ့ဖြားနာကူဆေးကတာဝန်ကဒေါက်တာကျော်မင်းထွန်းကလက်ရှိအခြေအနေပြောပြပါတယ်
။အနံ့မရတဲ့လူကလေဒီနေ့ဆိုရင်ကျွန်တော်တာဝန်က80ကျော်တယ်။ဒီမှာအနံ့မရတဲ့လူကြီးပဲလာပြတဲ့နှုံးထားလေတော့ကျော်တယ်သုံးပုံနှစ်ပုံရှိတယ်။အဲ့ဒါအနံ့မရအနံ့မရအနံ့မရလို့အဲ့လိုရှိရပါတော့။အဲ့တော့ကျွန်တော်တို့ခွဲလိုက်တယ်။ဆိုရင်အနေထားမျိုးလားဒါမှမဟုတ်ယောဂခံတစ်ခုရှိလားအိမ်မှာမိသားစုဝင်တွေအများကြီးရှိတာခွဲထုတ်လိုက်တယ်။ဘယ်လိုလဲအဲ့ဒီနေရာမှာခဏကြာကြီးနားဖို့တိကျခွဲနေဖို့နေရာပုံပဲတတ်မှတ်ပြီးတော့အနည်းဆုံးကျွန်တော်20နဲ့50ကျားမှာကျွန်တော်အဲ့ဒီမျိုးနယ်မှာပဲတတ်မှတ်ထားပါဘောနော်။ဆွတ်မယူခင်အဲ့ကြားမှာအိမ်မှာခဏထားမယ်ဘောနော်။နှစ်ပတ်တော့အနည်းဆုံးလူနေရမယ်တဘောရှိတယ်အိမ်မှာလေ
။မိမိ COVID-19 ယောဂလက္ခဏာရှိတယ်လို့တန်တရားရှိတဲ့သူတွေအနေနဲ့လည်းဆေးကလာပြပြီးနေအိမ်ကိုပြန်လို့မဖြစ်တဲ့အခြေအနေကြုံလာရမယ်ဆိုရင်isolation center မှာတခါတည်းတိချခွဲနေထိုင်နိုင်အောင်ကြိုတင်ပြင်ဆင်လာကြဖို့ကိုလည်းဒေါက်တာကျော်မင်းထွန်းကအကြံပေးပါတယ
်တခါတည်းစီကန်းလာမယ်ဆိုရင်တခါတည်းကိုယ့်ဘက်က backup plan နေနဲ့14ရက်စာတခါတည်းအထုတ်ထုတ်ပြီးပဲစားပါပေါ့နော်အဲမလာခင်ကျွန်တော်တို့အရင် community program နေရန်ကုန်တော့ page မှာတောင်းငန်းဖုန်းနေရှိတယ်အဲသူ့မျိုးနဲ့သူပဲလက်ခံတာနေကြော်ပြီးလက်မခံဘူးပေါ့နော်အခုကတောင်းမှုဆိုတောင်းမှုပဲလက်ခံတယ်ဒီလိုက်လိုက်ဆိုလိုင်းလိုက်ပဲလက်ခံတယ်ပေါ့နော်အေးစောင်းချင်တော့ကောင်းအကုန်လုံးအစားဆုံးပေါ့နော်ဒီရေခွက်အစားအကုန်လုံးတက်လာမယ်ကျွန်တော်ဟိုဘက်မှာနေရာထိုင်ခင်းမှလုပ်ပေးမယ်ပြီးအစားအသောက်ကတော့ကျွန်တော်တို့လက်ရှိတော့အဲကျွေးမှာပါစားတော့ကတော့ပုံမှန်လဲ quarantine site လဲကျွေးရဆိုတော့လေလူနာတိုင်းကတော့ကျွန်တော်ဒီ isolation ပို့မှာမဟုတ်ခုနအိမ်မှာနေလို့ရတဲ့လူပြန်ခိုင်းပြီးနားခိုင်းမယ်တော့ဆောင်းနဲ့ရှောင်းလေးပေးမယ်လူတွေကျွန်တော်စီစဉ်ပေးမယ
် covid-19 လက္ခဏာပြတဲ့လူနာများလာတဲ့မြို့နယ်တစ်ခုဖြစ်တဲ့သင်္ကန်းညွန့်မြို့နယ်မှာလဲ isolation center ထားဖို့ဝိုင်းဝန်းစီစဉ်နေကြပါတယ်လို့စေတနာဝန်နဲ့ဆရာဝန်ဒေါက်တာကျော်စွာဦးကပြောပြပါတယ်
အခုနောက်ပိုင်းကျွန်တော်တို့ဒီ covid-19 ရဲ့အဓိကလက္ခဏာပေါ့နော် cardinal sign ပေါ့လေအဓိကလက္ခဏာအနေနဲ့ကအဲ့အနံ့ပြောက်တာဖြစ်နေတာပေါ့လေဆိုတော့ဒါကြောင့်မို့ကျွန်တော်ကဒီအနံ့ပြောက်တယ်ဆိုတဲ့လူတော်များကိုဟိုလိုအပ်လို့ကျွန်တော်တို့ isolation center အနေနဲ့ထားနိုင်အောင်ပေါ့လေဒီအနံ့မရတဲ့လူတွေအတွက်တည်ငြိမ်ထားဖို့ကတော့အစီအစဉ်တွေကျွန်တော်တို့လုပ်နေပါတယ်ဒီရန်ကုန်တိုင်းဒေသကြီးအနေနဲ့လည်းစီစဉ်တာရှိတယ်ကျွန်တော်တို့မြို့နယ်အနေနဲ့နေတယ်ဟိုအကုတ်ဘကူပေါ့လေကျွန်တော်တို့ဒီတိုင်းကျန်းမာရေးဦးစီးဌာနရဲ့ဒါညွှန်ကြားမှုနဲ့ပေါ့နော်နောက်3-4ရက်လောက်ဆိုရင်တော့60 90လောက်ထားလို့ရမယ့် center တစ်ခုပေါ့လေ
ဒီလိုမျိုးတိချခွဲနေထိုင်မှုလိုအပ်လာတဲ့သူတွေမိမိနေထိုင်တဲ့ပတ်ဝန်းကျင်မိသားစုနဲ့လုပ်ငန်းခွင်ထဲမှာရှိလာရင်လည်းသူတို့ကိုခွဲခြားဆက်ဆံခြင်းမရှိဘဲအားပေးနှစ်သိမ့်ကြပါလို့ဒေါက်တာကျော်စွာဦးကမြစ်တာရက်ခံပါတယ်
။အကယ်ဒီအနံ့ပြောက်တဲ့လူရှိတယ်ဆိုရင်ပေါ့နော်မိသားစုဝင်နဲ့သူ့ကိုခွဲခြားဆက်ဆံတာမလုပ်ဘဲနဲ့တက်တန်တော့သူ့ကိုဒီပံ့ပိုးကူညီပြီးတော့ဟိုဆေးကုနိုင်အောင်ဘောနောဆက်သွယ်ပေးတာတို့နော်ဆေးကန်ပို့ပေးတာတို့အဖီဘာကလင်းနစ်ပို့ပေးတာတို့ဒါမှမဟုတ်ဒီကောစင်တာတွေဒါမှမဟုတ်သက်ဆိုင်ရာကိုအကြောင်းကြားပေးတာတို့ကျွန်တော်လုပ်စီခြင်းပါတယ်ဗျ။အဲပဝင်းကျန်တဲ့လူတွေတွေ့ရင်လည်းဖေးမစီခြင်းပါတယ်။ဟိုခွဲခြားဆက်ဆံတာတွေမလုပ်စီခြင်းပါဘူးဗျ။နောက်တစ်ခုကလည်းအဲ့လိုဟိုလက္ခဏာပြတဲ့လူတွေအနေနဲ့ကလည်းအခြားလူကိုငဲညာတဲ့အနေနဲ့ရှောက်သွားတာမျိုးမလုပ်ပါနဲ့ပေါ့နော်။ဟိုမတ်စ်ကိုတော့မဖြစ်မနေတက်စီခြင်းပါလေ
။အခုချိန်မှာတော့ဖျားနာကုဆေးကန်တွေမှာနေ့စဉ်လိုဆေးလာကုတဲ့သူတွေများပြားလာတဲ့အတွက်ဖီဘာကလင်းနစ်တွေကိုရတိုးဖွင့်လာနေပါတယ်။ဆေးပညာရှင်တွေဆရာဝန်တွေဘက်ကလည်း NIRI ဆေးကုသစောင့်ရှောက်မှုတွေလုပ်ဆောင်ပေးနေပြီးစေတနာဝန်ထမ်းတွေရဲ့အကူအညီဟာအရေးပေါ်လိုအပ်နေပါတယ်လို့ဆရာဝန်တွေကပြောပါတယ်ရှင်။ကျွန်မစုမမ
ိုဗစ်ကာယောဂါကူးစက်မှုအတည်ပြုလူနာမရှိသေးတဲ့ကယားပြည်နယ်မှာနိုဝင်ဘာလရွေးကောက်ပွဲအတွက်လူပေါင်းအများကြီးပါဝင်ပြီးမဲဆွယ်စည်းရုံးနေတဲ့အတွက်စိုးရိမ်မှုတွေထွက်ပေါ်နေတဲ့အကြောင်းတင်ပြပါမယ်။ကျွန်တော်မိုးစော်ပါ။မြန်မာနိုင်ငံမှာကိုဗစ် -19 ရောဂါကြောင့်တည်ဆုံးသူနဲ့ကူးစက်သူတွေတိုးလာနေပေမဲ့ကယားပြည်နယ်မှာတော့အတည်ပြုလူနာမတွေ့သေးတာကြောင့်နိုင်ငံရေးလှုပ်ရှားမှုတွေကိုလည်းပုံမှန်အတိုင်းလုပ်ကိုင်နေကြပါတယ်။လာမယ့်နိုဝင်ဘာရွေးကောက်ပွဲအတွက်နိုင်ငံရေးပါတီတွေဟာလည်းလူပေါင်းများချီစုယုံပြီးမဲဆွယ်စည်းရုံးနေကြပါတယ်။ဒါပေမဲ့လည်းမဲဆွယ်စည်းရုံးတဲ့လုပ်ငန်းတွေမှာပြည်နယ်တဲကလာမကပြင်ပကလူတွေပါပါဝင်လာတာကြောင့်ရောဂါကူးစက်မှာစိုးရိမ်နေကြောင်းလွိုက်ကော်မြို့အခြေစိုက် KND မြို့သမီးအဖွဲ့ကမတ်မော်ဖရေးမြာက VOA ကိုအခုလိုပြောပါတယ်။
တရတာပါတီနေတာပြည်နယ်ထဲကလူတွေပဲပါလာတဲ့တဲ့ကြောင့်လို့ဆိုရည်ဆရာတော့မရှိပေမဲ့ဒီ NLD အခုလက်ရှိအနေနဲ့ပါတီရဲ့နေနဲ့ခါကြတော့ကျမတို့ပြည်နယ်မှာစီယိုရေးသွားတဲ့ဟာမျိုးဆိုလို့ရှိရင်ဟုတ်ဖေခေါ်ကလူကိုခေါ်လာတာမျိုးမဟုတ်ရင်ဟိုတခြားပြည်နယ်ကလူပါလာတာမျိုးအဲ့လိုဟာမျိုးတွေခါကြတော့ဒါတွေကကျမတို့နည်းနည်းဆိုရည်ရတယ်ပေါ့
ပြည်နယ်လူခွေရေးအဖွဲ့ကကိုပညာကလည်းမဲဆွဲစီယုံတဲ့အစီအစဉ်တွေမှာပြည်နယ်ပြင်ပကလူတွေပါဝင်နေတဲ့အတွက်ယောဂကူးစက်မှာစိုးရိမ်တယ်လို့ပြောပါတယ်
ဒီအခုက25ရက်နေ့မှာလွယ်ကော်ကလည်းဒီရှမ်းပြည်နယ်တောင်ပိုင်းကလူတော်များဟာခေါ်လာတာရှိတယ်။နောက်ပြီးတော့မရှားတော့ကိုလည်းမင်းရတနည်းပါနော်သူတို့လည်းဆက်သွားတယ်။အာဓာတ်ပုံကြီးပြန်ထွက်လာကြည့်လိုက်တော့ကျွန်တော်တို့ဘာပြန်တွေ့လဲဆိုတော့ဟုတ်တယ်ကျွန်တော်ဒီရှမ်းပြည်တောင်ပိုင်းကလူတော်များပါတယ်။လွယ်ကော်မှာလည်းကျွန်တော်ကြည့်တော့ဒီလောက်ကလည်းဒီလက်ကော်ပြင်ပကလူပုံများပါတယ်။
အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ကယားပြည်နယ်ဥက္ကဋ္ဌဦးတောင်ထေးကတော့မဲဆွယ်စည်းရုံးတဲ့လုပ်ငန်းတွေမှာစိုးရိမ်နေကြသလိုပြည်နယ်ပြင်ပကလူတွေမပါဝင်ကြောင်းအခုလိုပြောပါတယ
်။ဆန်းပြည်တောင်ပိုင်းကလူတွေသူတို့ဟာသူတို့လှုပ်ရှားလို့ဒီရောက်ကိုလာဖို့တော့သူတို့ဖြစ်ပြီးပြရကျွန်တော်တို့တရားနဲ့ပဲလှုပ်ရှားတာပါအဲ့ဒါ2015လောက်ကတော့သူတို့လာခုနေတယ်
နယ်ဆိုင်မှာလာကူအရေးအောင်မရှိပါဘူးကျွန်တော်တို့ဖွဲ့ရေးစွာပဲ NLD ပါတီအနေနဲ့လူတို့ဟောပြောပွဲတွေမလုပ်ကြောင်းနဲ့တဲ့လေစီယုံရမှာနှကောင်းစည်းဝစ်စင်ဖို့ကားတစ်စီးကိုလူ၄ယောက်စိုက်ကယ်တစ်စီးကိုလူ၄ယောက်လိုက်ပါဖို့နဲ့ကားနဲ့စိုက်ကယ်တွေကိုခက်ခွက်ခွာမောင်းနှင်ဖို့ COVID-19 ကူးစက်မှုမဖြစ်အောင်စည်းကမ်းတွေချမှတ်ပေးထားကြောင်းပြောပါတယ်ဒီလ25ရက်နေ့ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကလိုက်ကော်မြို့မှာမဲဆွယ်စည်းရုံးရာမှာလူအင်အား1000လောက်စုယုံခဲ့ကြောင်းနဲ့26ရက်နေ့ကဒီမော့ဆူမြို့နယ်ဘက်မှာကယားပြည်နယ်ဒီမိုကရက်တစ်ပါတီနဲ့ကယားအမျိုးသားပါတီပူးပေါင်းပြီးမဲဆွယ်ရာမှာတွားရောက်သူနဲ့ကြိုးဆိုသူတွေဟာထောင်ကနန်းလောက်ထိရှိနိုင်ကြောင်းဒေသခံတွေကပြောပါတယ်ကျမရေးဝင်ကြီးဌာနကူးစက်ရောဂါတိုက်ဖျက်ရေးဌာနခွဲကညွှန်ကြားရမှုဒေါက်တာခင်ခင်ကြီးကတော့ကူးစက်မှုမြင့်မားနေချိန်မှာလူစုလူဝေးမလုံတင်ကြောင်းပြောပါတယ
်ဒီကာလမှာတော့ဘယ်လိုပေါ့နော်ဘယ်လိုအကြောင်းကြောင့်ပဲဖြစ်ဖြစ်လူစုလူဝေးမလုံတာတော့အကောင်းဆုံးဖြစ်ပါတယ်ဘာဖြစ်လို့လဲအရင်တော့ရောဂါကူးစက်မှုထိန်းချုပ်နိုင်ပြီဆိုတဲ့အခြေအနေမှာရှိနေတဲ့ရောဂါကပြောလို့ UK မှာတော့မှနော်ရောဂါပိုးတူရှိတဲ့လူတွေအားဆို4000ကျော်9000ကျော်တနည်းတည်းဟိုဒါမျိုးတွေတက်လာတယ်တက်လာပြီးတော့သေဆုံးသူကလည်းပြီးခဲ့တဲ့တပြိုးရွှေရဲ့ report အရဆိုလို့ရှိတာနော်သေဆုံးသူကအမြင့်ဆုံးဖြစ်ပြီးတော့4000ကျော်ဖြစ်တယ်ဆိုပြီးတော့ဒါမျိုးတွေကြော်ထားတာလည်းရှိပါတယ
်ကျွန်တော်မိုးစော်ရန်ကုန်ကနေသတင်းပေးပို့တာပ
ါဒီမြန်မာဝိုင်းရုံမြင့်တန်ကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်TVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Intercept 17နဲ့ Mirset 3 Jolu တွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆောင်မင်းရန်ကန်တွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
ခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကလက်နက်ကင်ပရိပခါတွေနဲ့အင်တာနက်ဆက်သွယ်မှုကန့်သက်ထားတာတွေအဆုံးသတ်ရေးဆန္ဒပြခဲ့ကြတဲ့ကြောင်းသားလူငယ်တချို့ထပ်မံဖမ်းဆီးခံရပြီးဒီကနေ့ရုံထုတ်စစ်ဆေးခဲ့တဲ့အကြောင်းပြောပြပေးချင်ပါတယ်။ကျွန်မမိခါပါ။တိုက်ပွဲတွေအဆုံးသတ်ရေးနဲ့အင်တာနက်ဆက်သွယ်မှုတွေအပြေအဝရယူတောင်းဆိုဆန္ဒပြခဲ့ကြတဲ့ဗမာနိုင်ငံလုံးဆိုင်ရာကြောင်းသားတမက်ကအဖွဲ့ဝင်တွေကဖမ်းဆီးခံရသူတွေကိုဒီကနေ့မန္တလေးမြို့မှာရုံတင်တရားစွဲဆိုခဲ့တာပါ။ဖမ်းဆီးခံရသူတွေကိုတော့ငင်းချမ်းစွာစူဝေးခွင်းနဲ့စီတန်းလဲလဲခွင်းဆိုင်ရာဥပဒေပုံမှန်19နိုင်ငံတော်အကြီးညိုပြက်စီမှုနဲ့တဘာဝဘေးရန်ရဲ့ဆိုင်ရာဥပဒေပုံမှန်တွေနဲ့တရားစွဲဆိုခဲ့တဲ့အကြောင်း မန္တလေးတိုင်းဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂအဖွဲ့ဒုဥက္ကဋ္ဌဦးအောင်ပြည်စုံဖြူကပြောပါရစေ
။အခုလက်ရှိကျတော့မနေ့က5ရက်ဖန်ဆန်တယ်ဗနော်မှာ။ဒီနေ့ဆိုတော့ပြည်တဲ့ကွာကျောင်းသား2ရက်ဖြတ်ဖန်ဆန်တယ်ပြီးတော့မနေ့ကဖန်ဆန်တယ်5ရက်ရဲ့တစ်ရက်ဖန်ဆန်တယ်ကျောင်းသား3ရက်ရဲ့ဒီနေ့ရုံးထုတ်ပါတယ်ချိန်ကြတယ်မှာ။မနေ့ကတော့ဥစ္စာပကုတ်ဥတ္တကိုကျောင်းသားသမဂ္ဂရုံးကဝင်ချင်းပြီးတော့မနေ့က5ရက်ကိုဖန်လာတယ်။တော်ထုတ်တာမီဒီယာတွေလည်းသူတို့ပေးမဖြေဘူးပြီးတော့ဥစ္စာရုံးနဲ့တရားရုံးနဲ့လည်းဝင်လို့မရဘူးနော်ကိုဗစ်ကြောင့်ပြပြီးတော့တရားရုံးနဲ့လည်းဝင်လို့မပြေဘူးပြီးတော့ဥစ္စာပုံမှန်၄ခုနဲ့ဆက်ရတယ်ကြားတယ်အဲညနေ16ရက်9ငါးကခါရယ်ပြီးရင်ဥစ္စာတဘာပြည့်နေ25ရက်အဲ့ဒီ၄ခုနဲ့ဆက်ရတယ်လို့ကြားတာပ
ါရခိုင်ပြည်နယ်ကအကြက်တဲတွေအဆုံးသက်ကြီးဒီလာဇန်းပိုင်းကတောင်းဆိုဆန္ဒပြသူတွေအပါအဝင်တက်ကြွလှုပ်ရှားသူလူငယ်တချို့ကိုတော့မနေတော့ကဘကတာများအဖွဲ့ချုပ်ဘဟုဌာနချုပ်ယုံယာယီဖွင့်လှစ်ထားတဲ့ပခုတ်ကူတက္ကသိုလ်ကျောင်းသားတမကအဆောက်အဦထဲမှာရဲတပ်ဖွဲ့ဝင်တွေကဝင်ရောက်စီးနှင်ဖမ်းဆီးမှုတွေရှိခဲ့ပါတယ်။ဆန္ဒပြသူအပါအဝင်ဆန္ဒပြလှုပ်ရှားမှုတွေနဲ့ဆက်နွယ်ပြီးဖမ်းဆီးခံခဲ့ရတဲ့ဘကတာအဖွဲ့ဝင်၈ဦးကိုဒီကနေ့မန္တလေးမြို့ကတရားရုံးမှာရုံးထုတ်ခဲ့တာလို့လည်းဦးအောင်ပြည်စုံဖြူကပြောပါတယ်။ဖမ်းဆီးခံထားရသူတွေဟာမိသားစုဝင်တွေနဲ့လည်းမတွေ့ရသေးဘူးလို့သူကပြောပါတယ်။တရားလွှတ်တော်ရှိနေဦးသိန်းတန်းဦးကတော့ကိုဗစ်ကပ်ရောဂါကာလမှာလူစုလူဝေးကိုရှောင်ကျဉ်ဖို့လိုအပ်တယ်လို့အာဏာပိုင်တွေအနေနဲ့လည်းကျောင်းသားလူငယ်တွေအပေါ်ကြီးလေးတဲ့ဥပဒေနဲ့အရေးယူဖို့မတင်ဘူးလို့သုံးသပ်ပြောဆိုလိုက်ပါတယ်
။ခိုင်ပြည်သူကိုထောက်ခံတာ၊စာနာထောက်ထားတာဟာတကယ်အစီအစဉ်ဒီသာကတာကျောင်းသားတွေရဲ့အသုံးနဲ့ဒီလိုလက်ခံနေဒါပေမဲ့ဒီအချိန်မှာတို့မထုတ်ပြန်ဘူးလို့ထင်ဒါကျောင်းသားတွေငယ်တွေကပညာတတ်တွေပဲပညာတတ်တွေဆိုပို့ပြီးတော့ဟိုသိသိရမှာပေါ့ဒီယောဂါကဒီစုတာအခုဖြစ်လာရင်ကိုယ်ကျောင်းဖြစ်မှာဒါမလုပ်ပြန်လို့တဲ့နောက်တစ်ချက်ကဒါတို့ပဲအပန်းဒုတိယအပိုင်းကဒီဘက်ကတာဝန်ရှိလူတွေအပိုင်းကလည်းကြာဒါလူကလေးတွေပါကိုသားသမီးအယူတွေပါဟိုကိုသားသမီးအယူလေးတွေကဟိုမိဘစကားကိုမလိမ္မိုးမလိမ္မာသားသမီးတွေဆုံးမကြရတာပေါ့နော်အဲ့လိုဒီပုံမှန်တွေမျိုးစုံနဲ့အကုန်တက်ပြီးတော့အရေးကြီးတာဖြစ်တော့ဖြစ်တယ်တဲ့။အပြေခံလေးတွေအများကြီးပါ။အဲဒီလိုဒီဟိုမှာဖမ်းနိုင်တယ်ဒီကျောင်းသားလေးတွေကိုခရီးကတော့ဆိုင်ဖမ်းတယ်။ဖမ်းတာမျိုးတော့ကျွန်တော်သဘောမတူဘူးလား။ဟိုထိန်းသိမ်းသိမ်းနဲ့ဖြစ်တဲ့မျိုးသူရံပဲကြီးကိုဟိုလောက်တာမျိုးပါတော့ကျွန်တော်သဘောမတူပါဘူး
။ရခိုင်ပြည်နယ်အစိုးရအဖွဲ့ရုံးရှိမှာအလားတူတောင်းဆိုချက်တွေနဲ့ဆန္ဒပြခဲ့ကြတဲ့ကျောင်းသားတမကအဖွဲ့ဝင်လူငယ်၃ဦးကိုလည်းငင်းစုစီပုံမှန်၁၉နဲ့ပြီးခဲ့တဲ့တပတ်ထဲမှာပဲတရားဆွဲဆိုထားပါလိမ့်ရှင်။ကျမမေခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါလိမ့်ရှင
်။မကြတဲ့ချေရက်တွေအတွင်မိုးများရေကြီးမှုတွေကြုံခဲ့ရတဲ့အတွက်ဘဲလွတ်ရပြောင်းရွှေ့ရသူတွေရှိခဲ့တယ်လို့နောက်ထပ်ရေကြီးရေရှမ်းမှုအန္တရာယ်ရှိနေတဲ့အတွက်သတိထားဖို့လဲမိုးလေဝါသပညာရှင်တွေသတိပေးတဲ့အကြောင်းပြောပြပါမယ်။ကျမအာကနုံပါ။မိုးများရေကြီးမှုတွေကြုံခဲ့ရတဲ့ကချင်ပြည်နယ်မြစ်ကြီးနားမြို့မှာဆိုရင်လည်းအယောင်တင်မြင့်ရင်မြင့်တက်မှုကြောင့်နေအိမ်ရင်းနှင်းမြုပ်ခဲ့ရာအိမ်နောက်စု90ကျော်ပေးလို့ရန်ပြောင်းရွှေ့ခဲ့ရပါတယ်။ကချင်ပြည်နယ်အတွင်ပြည့်ခဲ့တဲ့25ရက်ကနေ28ရက်ထိရေဘဲတိတ်တူထောင်နေချင်းရှိတယ်လို့လည်းဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနညွှန်ကြားရေးမှူးတော်ဖြူလဲလဲထွန်းကပြောပါတယ်
။ခုနကဖားကန်410လောက်စုစုပေါင်းဆိုရင်လည်း140ကျော်လောက်တော့ဖြစ်တယ်။အခုအချင်းဒီနေရာမှာပေါ့ဖားကန်ရဲ့မြစ်ကြီးနားဆင်ပြီးပေါ့နော်လူဦးရေကြတော့စုစုပေါင်းဆိုရင် 4,800 ကျော်တော့ရှိတယ
်ဖားကန်မြို့နယ်မှာဆိုရင်လည်းမိုးဆက်မပြတ်ရောသွင်းပြီးဥရချောင်းမြစ်ရေဆန်ချိန်တဲ့မြစ်တက်ရာကရေဘေးတိတ်အိမ်တောင်စု 1,000 ကျော်ကိုဘဲလို့ရပြောင်းရွှေ့ထားရတယ်လို့လည်းမြို့နယ်အုပ်ချုပ်ရေးမှူးကပြောပါတယ်မြန်မာနိုင်ငံမြောက်ပိုင်းဒေသတွေမှာဒီနှစ်ပုံမှန်ထက်မိုးများနေတယ်လို့လည်းအမျိုးသားဘဲအန်ဒီရဲ့စီမံခန့်ခွဲမှုဆိုင်ရာအကြံပေးအဖွဲ့အသွင်ရေးမှူးလည်းဖြစ်တဲ့ဦးချစ်ကျော်ကပြောပါတယ်
မြန်မာနိုင်ငံမြောက်ပိုင်းမှာမိုးတုံလေးဆုတ်ခွာသွားပြီးဖြစ်တော့လဲပဲမိုးတွေရွာနေတယ်ဒီလိုမိုးရွာတာပုံမှန်မဟုတ်ဘူးခါတိုင်းနှစ်တရာမိုးတုံဆုတ်ပြီးမြောက်ပိုင်းမှာမိုးညော့သွားတယ
်မိုးများရေကြီးမှုတွေကြောင့်နေရချိန်မှာပဲနောက်ထပ်ရာသီဥတုဆိုးရွားနိုင်တဲ့အန်ဒီယန်နဲ့လည်းကြောင့်နေရတာပါကပလီပင်လယ်ပြင်နဲ့ပင်္ဂလာပင်လယ်အော်တိုမှာလေပြင်းအနေရဝန်ကြောင့်မောင်တန်းအန်ဒီရဲ့ရှိတယ်လို့လဲမိုးလယ်ဝါသနဲ့ဇလပေတာဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာကျော်မိုးဦးကခန့်မှန်းထားပါတယ်
။အော်တိုဝါနာအတွင်းဒီနောက်မဲ့ခန့်မှန်းချက်မှာဆိုရင်ကျွန်တော်တို့နေပြားနဲ့ရဝန်နှစ်ကြိမ်ဖြစ်နိုင်ပြီးတော့မှဒီချိန်မှာတော့ဒီပုံမှန်အားကောင်းလာပြီးတော့မှ online ငယ်ဖြစ်ရောက်နိုင်တယ်ဆိုပြီးတော့ခန့်မှန်းထားပါတယ်
။ဒီကာလတွေမှာလေပြင်းအနေရဝန်တွေမောင်တန်းတွေကြောင့်ပင်လယ်ရေလိုင်းကြီးတာလေပြင်းတိုက်ခိုက်တာမိုးတက်လေပြင်းကြားရောက်နိုင်ပြီးပင်လယ်ပြင်ထပ်မဲ့သူတွေသတိပြုဖို့လိုတယ်လို့လည်းပြောပါတယ်တောင်တရုတ်ပင်လယ်ပြင်ကမောင်တန်းအကျွမ်းကျန်းကြောင့်မြန်မာနိုင်ငံတချို့ဒေသမှာမိုးသက်ထန်ရွာသွင်းပြီးမြင့်ငယ်ချောင်းငယ်တွေမှာလည်းရေပြည့်ရေချမ်းအန္တရာယ်ရှိနိုင်ကြောင်းလည်းပြောပါတယ် တရက်ပိုင်းအတွင်းမှာအေယောဒင်းနှင့်ရေနီးတက်လာပြီးတချို့နေရာတွေမှာဆွေရည်မှအထက်ရောက်ရှိနိုင်တာကြောင့်မြေကအနီးနားမှာနေထိုင်သူသတိပြုဖို့လိုတယ်လို့လည်းတောက်တာကြုံမှုဦးကပြောပါတယ်
။ဟော်ဒူဝါလာအတွက်ခမ်းမ်းကျင်းမှာဆိုတော့ကျွန်တော်တို့ဒီဆွေရည်မှတက်ကိုရောက်နိုင်တဲ့ကစားတော့ကျွန်တော်တို့ရွှေကူကတာညောင်းစိတ်သာဟင်္ဒရာဆိုလို့ပေါ့နော်။ဒီရောက်ရင်းမှာဆိုတော့ဒီတော့ဆွေရည်မှရောက်နိုင်တဲ့ခြံမျိုးဖြစ်ရှိ။ရွှေကူကတော့ဒီလာထဲမှာဟိုဖြစ်သွားနိုင်ဒီလာအနောက်ကုန်းကနီးနားတော့မှကျွန်တော်တို့ဆွေရည်မှကျော်သွားနိုင်တဲ့ခြံမျိုးရှိပေါ့နော်။
ပကောတိုင်းရန်ကုန်တိုင်းအေယာဝတီချင်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်တွေမှာမိုးထက်ချောင်းနိုင်ပြီးတနင်္သာရီတိုင်းကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာစက်တင်ဘာ29ရက်နေ့မှာမိုးကြီးနိုင်တယ်လို့လည်းမိုးလေဝသနဲ့ဆလဘေတာညွှန်ကြားမှုဦးစီးဌာနကသတင်းထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံနှာပြည့်ခဲ့တဲ့ဇူလိုင်ကနေစက်တင်ဘာ18ရက်ထိမိုးကြီးရေရှမ်းမှုကြောင့်ပြည်နယ်နဲ့တိုင်းဆက်သက်ကူမှာမိုးများပြီးရေကြီးခဲ့ရာကအိမ်တောင်စု2000ကျော်လူရေတသိန်းနီးပါးရေပေးတိခဲ့ကြောင်းလည်းပေးအန်တရဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနသတင်းထုတ်ပြန်ထားပါတယ်ရှင်။ကျွန်မအကနုံတွင်ပေးပို့တာဖြစ်ပါတယ
်။ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။ American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။Radio season ကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။ကိုဘက်ကယောဂကြုံနေရရှိမှာပဲလက်နက်ကင်မီနီပခတ်တွေကြောင်းရခိုင်ပြည်နယ်မှာနောက်ထပ်ရာနေရှိတဲ့ဒေသခံတွေကိုအိုးဝင်စွန့်ခွာထွက်ပြေးနေကြပါတယ်ကယောဂနဲ့လုံခြုံရေး NDA စိုးရင်မှုတွေကြောင်းရခိုင်ပြည်နယ်မြောက်ပိုင်းရသေးတောင်နဲ့ကြောက်တော်မြို့နယ်တွေကနေရာစွန့်ခွာထွက်ပြေးလာသူတွေရဲ့နောက်ဆုံးရှိနေကိုတော့ကိုတိုင်တော်ရောက်တည်င်းယူထားတဲ့ဘူရော်ရဲ့တည်င်းထောက်ကျွန်တော်တက်နိုင်ကဒီတည်င်းပတ်ရဲ့တည်င်းထောက်မှတ်စုစီစဉ်မှာတင်ပြထားပါတယ်ကိုဘက်ကယောဂတကြောပြန်ကူးစက်မှုတွေစတင်ခဲ့ရကတက်နိုင်တဲ့လောက်အပြေမထွက်ဖို့အမင်းထုတ်ထားတဲ့ရခိုင်ပြည်နယ်မှာလက်နက်ကင်မနီပခတ်တွေဆက်လက်ဖြစ်ပွားနေတာကြောင့်ယာနေရှိတဲ့ဒေသခံတွေဘေးလွတ်ရာကိုထွက်ပြေးနေကြရတာပါရခိုင်မြောက်ပိုင်းကရသေးတောင်မြို့နယ်နဲ့ကြောက်တော်မြို့နယ်တွေမှာဆိုရင်လေဒီလာဆိုင်ပိုင်းကဆက်လို့ပြစ်ခတ်မှုတွေဇက်တိုက်ဆိုတလိုကြုံနေရတာကြောင့်လုံခြုံရေးအတွက်စိုးရိမ်တဲ့ဒေသခံတွေစစ်တွေမျိုးထိထွက်ပြေးလာသူတွေလည်းရှိနေပါတယ်စစ်တွေမျိုးကိုတင်းချောင်လာတဲ့ရသေးတောင်မြို့နယ်ဥကာကြေးရွာကဒေါ်မခင်တို့ကတော့ကယောဂအန်ဒီကိုစိုးရင်ပေမဲ့လည်းလက်တလော့အသက်ဘေးကိုပူကြောက်ရတာကြောင့်ထွက်ပြေးခဲ့ရတာလို့ပြောပါတယ်
။ရောမသော့ရဲ့တော်တဲ့အမေတို့ကပို့ကိုကြောက်တော့တမျိုးလာနော်ကြီးပိုက်လာတာတမျိုးနဲ့မနေဝမ်းမထဲဝမ်းလို့ထိုးကိုပြေးလိုက်ဒီကိုပြေးလိုက်နဲ့အလိုတော်ပဲကြောက်မှာကူရောင်းနေတာဘောလေမနေဝမ်းတော့ဘူးရှောင်းတော့ကလေးပိုက်ထိုးဟိုမကလေးပိုက်ဒီကလေးပိုက်ဖြိုးပြီးပိုက်နေတာပဲလို့
ရသေးတောင်မြို့နယ်ကမိုးစေးကျောင်းဒေသဖက်မှာဆိုရင်လေဒီအပိုင်းတွင်ပြစ်ခတ်မှုတွေဇက်တိုက်ဆိုတလို့ကြုံနေရတာကြောင့်စစ်တွေမြို့နယ်တခြားမြို့နယ်တွေကိုထွက်ပြေးနေကြပါတယ်
။ဟုတ်ကဲ့အခုကျွန်တော်ရောက်ရှိနေတဲ့ခြေရွာကတော့ဒီရသေးတောင်မြို့နယ်ထဲမှာပါတဲ့ကံပြင်းခြေရွာပေါ့နော်။ဒီရွာမှာဆိုလို့ရှိရင်ဒီမနေ့ကဒီဟိုဘက်ဒီရွာရဲ့ဒီဘက်ချမ်းမှာရှိတဲ့မြစ်ကနေပြီးတော့ဒီလက်နက်ကြီးတွေနဲ့ပြေးပြီးတော့ရွာမှာအိမ်တွေတော်တော်များများထိတော့ပေါ့နော်။လူကြီးထိခိုက်ဒဏ်ရာရတာတော့မရှိဘူး။ဒါမဲ့ဒီရွာကရွာသားတွေတော်တော်များများကတော့အဲ့လိုပြစ်ခတ်မှုတွေဖြစ်ပြီးနောက်ပိုင်းမှာဒီစိုးရင်ပြီးတော့ဒီဘေးနားရွာတွေကိုပေါ့နော်ထွက်ပြေးတင်းချောင်နေကြတယ်လို့ရွာသားတွေကပြောပါတယ်ခင်ဗျာ။အခုနအန်ဒီဆိုရင်လည်းဒီတစ်ခေါက်ရွာကိုတင်းချောင်ပြီးတော့ပေါ့နော်ဒီမနက်ပိုင်းမှာသူလိုအပ်တဲ့ပစ္စည်းတွေအိမ်ကိုပြန်လာယူပြီးတော့နောက်တစ်ခေါက်နေပြီးထွက်ပြေးပြန်ပြီးတော့တင်းချောင်သွားတာဖြစ်ပါတယ်ခင်ဗျာလက်ရှိဒီရွာမှာဆိုလို့ရှိရင်ဒီယောက်ျားသားအနည်းငယ်လောက်ပဲရွာမှာကြံခဲ့တာတွေ့ရပြီးတော့ဒီတခြားမင်းကလေးတွေတက်ကြီးယူတဲ့ရွာသား1900လောက်ကတော့ဒီနီးစပ်အခြေရွာတွေကိုတင်းချောင်နေကြတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ
ရသေးတော်မျိုးပေါ်မှာဆိုရင်လေငကိုကလေးကဒုက္ခတွေတွေများပြားရှိနေသလိုစက်တင်ဘာလဆိုင်ပိုင်းကစစ်ဆောင်တွေထတ်တိုးနေတာတွေကြောင့်စောင့်ဝင်ရဲ့ခက်ခဲတွေနဲ့ကြုံတွေ့နေရတယ်လို့ရသေးတော်မျိုးပေါ်စစ်ဆောင်တွေကိုကူညီပေးနေတဲ့ကိုဘက်ကာကပြောပါတယ်
။ဟိုရသေးတော်မျိုးပေါ်မှာဟိုဒီလအခုတက်ပြလာတဲ့စစ်ဆောင်တွေမဟုတ်ဘူးလားဟိုငကိုကလေးကမျိုးပေါ်မှာစစ်ဆောင်တွေကလက်ထဲမှာတခုရှိရကြ။အဲဒီလက်ထဲမှာတခုရှိရဆိုတော့မြို့ပေါ်ကနေတဲ့စစ်ဆောင်တွေတော်တော်များများပေါ်တော့ကျွန်တော်တို့မှဒီ IP system တွေပေါ်တော့ဒီလိုမိုးကူဆောင်တဲ့မဖောက်ပြနိုင်သေးဘူး။အခုနောက်တဲ့ဒီဖက်ပြီးတော့ပြေးလာရဆိုတော့ကျွန်တော်တို့မှပုံစံသေးသေးတော့အဖက်ကြီးဒီနေရာဆက်သေးတယ်ရောသူတို့အဲ့လိုဖက်ကြီးတွေကြောင့်နေစရာဆက်သေးတယ်ကျတော့ဟိုဒုက္ခရောက်နေရကြောင်
ဒါအပြင်ကြောက်တော်မြို့နယ်ကလတိုင်းမြေကျောင်းတစ်လျှောက်မှာရှိတဲ့ရွှေပြည်ကျေးရွာဖက်မှာလည်းဒီလဆိုင်ပိုင်းကစပစ်ခတ်မှုတွေဖြစ်ပေါ်နေပြီးကျေးရွာတချို့မီးလောင်တော့ခဲ့တယ်လို့ရွာသားတချို့လည်းသေဆုံးဒဏ်ရာရတာတွေရှိခဲ့ပါတယ်။အဲ့ဒီကလတိုင်းမြေကျောင်းတစ်လျှောက်မှာလက်ရှိချိန်ထိလည်းပစ်ခတ်မှုတွေရှိနေတာကြောင့်ဒေသခံတထောင်ကျော်လောက်ကြောက်တော်မြို့ပေါ်ကိုထွက်ပြေးနေကြရတယ်လို့ဒေသခံတွေကပြောဆိုကြပါတယ်။ပစ်ခတ်မှုတွေအတွက်လည်းတပ်မတော်နဲ့ရခိုင်လက်နက်ကန်အဖွဲ့တို့ပြန်လည်ဆွဆွေးနေတာတွေလည်းရှိပါတယ်။ကျောက်တော်မြို့နယ်ညောင်ရှောင်းစေးဆောင်စခန်းမှာတော့ဒီလာတွင်စေးဆောင်တွေထပ်တိုးလာတာကြောင့်နေရာထိုင်ခင်းမလုံလောက်တာတွေနဲ့ရင်ဆိုင်နေရတယ်လို့ညောင်ရှောင်းစေးဆောင်စခန်းတာဝန်ခံကိုခိုင်မျိုးအောင်ကပြောပါတယ်
။ကျွန်တော်တို့ဒီမှာကိုဗစ်ကိုမကြောက်ဘူးလားဆိုတော့ကြောက်တယ်။ဒါပေမဲ့ကိုဗစ်ကကြောက်ကြကောင်းတာကဒီမှာကဒီသူတို့ကဒီအတက်အလေကိုပို့ပြီးတော့ကြောက်ကြတာပေါ့နော်။ခုချင်းရဲ့သူတို့ပြောရတာကိုဆောင်လာတယ်။အဲ့ဒီမှာကိုဗစ်နဲ့ပြတ်ပြတ်ပြီးတော့ဒီကျန်းမာရေးဝန်ကြီးဌာနကဒီဒီထုတ်ပြန်လာတဲ့စီကဲစင်းနဲ့မျိုးကကြတော့ကျွန်တော်တို့ဒီစီဆောင်တကမ်းမှာတော်တော်လေးဆက်ကြည့်တယ်ဒီမှာလူကြီးပြည့်တက်ပြီးတော့နေရတယ်ဒီလိုဖြစ်လာပြီဆိုရင်တော့ဒီတော်တော်လေးကဆက်ကြည့်တော့နေတယ်ဘလို့မှစီဆောင်ရတဲ့မျိုးကဖြစ်နေတယ်ဒါပေမဲ့ဒီဘက်မှာကိုဗစ်ကိုအကျုံးပြီးတော့ကျွန်တော်တို့ဒီလူကြီးကိုလက်မခံတဲ့များဘူးဒီလူကြီးမရှိဘူးသူတို့မှာသူတို့နေတဲ့ရွာမှာနေချင်တယ်ဒါပေမဲ့မြေခွင်းတော့ဘလို့မှအချင်းမပြေလို့ဒီလိုကဒီကိုမျိုးညှို့ဆော့ပြီးတော့ကျွန်တော်တို့စီကိုရောက်လာကြတာ
ရခိုင်ပြည်နယ်မှာပြည်ထောင်စု2018နှစ်ကုန်ပိုင်းလောက်ကလေးကအစိုးရတပ်နဲ့ရခိုင်လက်နက်ကန်အဖွဲ့တို့ဖြစ်ပေါ်ခဲ့တဲ့တိုက်ပွဲတွေကြောင့်နေရာစွန့်ခွာထွက်ပြေးနေရသူ2,000ကျော်လောက်ရှိတယ်လို့စစ်ဆောင်တွေကိုစည်ရင်းကောက်ယူနေတဲ့ရခိုင်တိုင်းသားမျိုးနွယ်စုများစီရင် REC ရဲ့စစ်တမ်းမှာဖော်ပြထားပါတယ်အဲ့ဒီစစ်ဆောင်2,000ကျော်ထဲမှာတချို့ကစစ်ဆောင်စခန်းတွေမှာနေထိုင်ကြသလိုတချို့တွေဟာလည်းနှိစက်ဟာဆွေမျိုးအိမ်တွေမှာနေထိုင်သူတွေပါဝင်သလိုနေရာအတေကြီးချမရရှိတဲ့စစ်ဆောင်တွေလည်းပါဝင်နေပါတယ်
။စစ်တီဆောင်စခန်းတွေမှာရှိတာကသုံးဖို့တပုံပဲရှိတာ။နှစ်ပုံလောက်ကဒီဖွင့်ရင်ကျောက်ကြီး၊နောက်ကိုထူကိုတာစခန်းတွေ၊နောက်သူများအိမ်တွေမှာတိတ်ခုပြီးတော့နေကြရတာ။ဆိုတော့သူတို့မှာဒုက္ခတွေအခွင့်အရေးမရဘူး။ဆိုရကရိတ်ခါတို့ငွေဟိုတိန်ထောင်၂တောက်ပေးနေသူတို့ကမရဘူး။သူတို့လည်းလို national နေနာမှုဒုက္ခတွေစခန်းရှိဒုက္ခတွေစခန်းမနေပါအခုဒုက္ခတွေစခန်းကမရှိတော့သူတို့တိတ်ဖို့ခိုးနေရမရှိဘူ
းလက်ရှိချိန်ထိရခိုင်ပြည်နယ်မှာကိုဗစ်ကူးစက်မှုတွေတိုးလာနေတယ်လို့တစ်ဖက်မှာလည်းတိုက်ပွဲတွေကြောင့်နေရာစွန့်ခွာသူတွေလည်းတိုးလာနေပါတယ်ပြည်တွင်းပြည်ပလူရှင်တွေနေနဲ့လည်းကျန်းမာရေးဝန်ကြီးဌာနရှာမှတ်ထားတဲ့စီကံတွေကြောင့်စစ်ဆောင်တွေကိုကူညီထောက်ပံ့ဖို့ခက်ခဲနေကြတာပါစစ်ဆောင်စခန်းတွေမှာရှိတဲ့စစ်ဆောင်တွေကိုဆိုရကစာနယ်ရိတ်ခါတချို့ထောက်ပံ့ပေးတာတွေရှိနေပြီနေရာတည်ကြခြင်းမရှိတဲ့စစ်ဆောင်တွေနေနဲ့တော့စောဝတ်နေရေးပုံမူခက်ခဲနေကြတယ်လို့ရတိတော်မျိုးနယ်မျိုးသားလွှတ်တော်မှဥခင်မောင်လက်ကပြောပါတယ
်အစိုးရကဥစုပ်ပြီးဖြည့်ချင်းပေးရမယ်တာဝန်နဲ့ရှိတယ်ကိုယ်အနေနဲ့မလိုရောက်ရနိုင်တဲ့ကအကူအညီတောက်ရမှာလွယ်ရင်ငွေရှိယူပြီးတော့ပေးရမှာဆိုရကအားရှိဆုံးပဲဟိုဒုက္ခတွေရှင်းရှင်းကူညီနေအလူရှင်တွေကကူညီဆိုတော့ကခဏလေးပဲနှုတ်ဒီညညစလိုောက်လေးဒီကမကူညီနိုင်တလောက်လူကြီးရခိုင်ပြည်နယ်မှာ20ကျော်တပည့်ရှောင်ရှိတဲ့အခြေအနေမျိုးမှာဒီအလူရှင်တွေကအကုန်လုံးကြွေးဖို့မွေးဖို့ဆိုတာကဘယ်လိုမှမရှိနိုင်ဘူ
းအခုလို COVID-19 ကာယောဂါနဲ့ကြုံနေရချင်းအပြည့်ရကြဖို့ကုလသမဂ္ဂတွင်းရင်မှုလျှောက်တာမကမြန်မာနိုင်ငံရှေးဆိုင်တန်တမန်တွေနဲ့အကူအညီပေးရဖွဲ့တွေကလည်းတိုက်တွန်းထားကြပါမယ်အခုရှိတဲ့တိုက်ပွဲတွေဆက်လက်ဖြစ်ပေါ်နေတာပါဒီတဲ့င်းတပတ်ထင်ပါပဲကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရဲ့ထူးကိုယ်စားလှယ်ကလည်းရခိုင်ပြည်နယ်ကစီရေးပဏိပခတ်တွေအတွင်းကလေးငယ်တွေပါဝင်ရပ်သားတွေထိခိုက်သေဆုံးမှုတွေကြုံနေရတဲ့ပေါ်သတိပေးခဲ့ပါတယ်တိုက်ပွဲတွေကြောင့်ရပ်သားထိခိုက်သေဆုံးမှုတွေနဲ့အိုးအိမ်ဆုံးခါထွက်ပြေးနေရတဲ့ရှင်တွေကြုံနေရတာကြောင့်ကုလသမဂ္ဂအတွင်းမှုလျှောက်တိုက်တွန်းထားတဲ့အတိုင်းအပြည့်အခိုက်ရစေကြဖို့လေလူခွင့်ရဲ့ထူးကိုယ်စားလှယ်ကတိုက်တွန်းထားပါတယ်ခင်ဗျာကျွန်တော်တတ်နိုင်စစ်တွေမျိုးကနေတင်ပြပို့ထားတာဖြစ်ပါတယ်
ရှင်များရှင်အပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပါမယ်ကျမသိန်းကြီးထိုက်ပါဝင်းသူနယ်တဝိုက်မြေအေက38,000ကျော်မှာရွှေနဲ့သက်တူစူးစမ်းရှာဖွေရေးအတွက်ဩစတြေးလျပင်အော့စ်ကုမ္ပဏီလုတ်ပိုင်ခွင့်ရပါတယ်ဘလို့ပုံစံမျိုးလုတ်ပိုင်ခွင့်ရထားတယ်လဲဆိုတာကိုပြည်သူ့လွတ်တော်တင်ဟာစာတက်နဲ့တဘာဝပဝန်းကျင်ထိမ့်သိမ့်ရေးဆိုင်ရာကော်မတီဥက္ကဋ္ဌကွန်းချန်ကုံလွတ်တော်မှဦးစိုးသူရထွန်းကိုမေးမြန်းထားပါတယ်ဘူမိပေရာပညာရှင်တဦးလည်းဖြစ်တဲ့လွတ်တော်အမတ်ဦးစိုးသူရာထွန်းကတော့အခုပန်အော့စ်လိုမျိုးအကြီးစားမိုင်းရှာဖွေရေးလုပ်ငန်းတွေပိုပြီးခွင့်ပြုမဲ့မူဝါဒအပြောင်းလဲဖြစ်တယ်လို့စပီးဖြေကြပါတယ
်ကျွန်တော်တို့ရဲ့မူဝါဒရတော့လုပ်ငန်းအသေးလေးတွေပေါ့ဓာတ်ကြီးဖြစ်ချင်းဟာဘောပါဝင်ကြီးကိုလည်းကိုတိကြိုက်စီတယ်ဒီစီဖွံ့ဖြိုးတိုးတက်တဲ့ဒီတက်တူထုတ်လုပ်မှုနဲ့လည်းမကိုက်ညီတဲ့အတွက်ကြောင့်ကျွန်တော်လုပ်ငန်းအကြီးကိုပိုပြီးဦးစားပေးပါတယ်။အဲ့လိုပေးတဲ့အခါမှာဟိုတစ်ဖက်တစ်ဆက်တည်းပါလာတာကတော့ဒီဒေတာခံပြည်သူတွေနဲ့သက်ဆိုင်ရာတိုင်းဒေတာကြီးတွေအတွက်ကိုလည်း
ဟိုနီးမျိုးမျိုးနဲ့သူတို့ကိုလည်းဟိုလူလောက်တွေထောက်ပံ့နေပေးဖို့တွေလို့ CSR ရမုံရနေတာအခွန်အောက်တိဖို့ဝိုင်းပြီးတော့စဉ်းစားပေးကြပါတယ်။အဲ့တော့အခုကတော့ကျွန်တော်တို့ပြီးခဲ့တဲ့နှစ်တွေထဲမှာနှစ်မှာဆိုရင်ဟိုဘယ်လိုကဘယ်နှခုဘယ်လိုချိန်မှာပြီးမလဲဆိုတာတွေအစီကျွန်တော်တို့ဘက်ကနေကော်မတီကနေဟိုဆက်ပြောတဲ့အကြောင်းဟိုဝန်ကြီးဌာနလည်းတစ်ခုပြီးတစ်ခုအကျိုးသားပြီးလုပ်ခဲ့တာပါ။အခုဒါကစတဲ့ပြီးတော့ဒီကုမ္ပဏီကိုစတဲ့ချောင်းဝင်ပေးတဲ့တော့ပါပဲ
ဆရာ။ဒီလုံပိုင်ခွင့်ပေးတဲ့အပေါ်မှာပွင့်လင်းမြင်သာမှုနဲ့ပတ်သက်ပြီးတော့ရောဟိုအစိုးရဘက်ကဟိုတရားဝင်ထုတ်ပြောတာမျိုးဟိုဆရာတို့ကိုအသိပေးတာမျိုးဆရာတို့သိထားပါသလားရှင
်။အခုကတိုက်ပြီးတိုင်းပြီးနေအစိုးရကလည်းသိပြီးသားလည်းဖြစ်တယ်။နောက်တခါဟိုကျွန်တော်တို့တွေလည်းသိနေတယ်။တခါလူသားလွတ်တော်ကကျွန်တော်တို့နဲ့အလားတူကုမ္ပဏီလည်းဒီသိတာတွေကိုတေချာသိပါတယ်။အစလိုလားတခုဒီအဆင့်မှာပြည်သူလူထုကိုတိုက်ရိုက်မပြောသေးသေးအကြောင်းကတော့တခုရှိပါတယ်အဲ့ဒါဘာလဲဆိုတော့တန်တဆာပွေတယ်ဆိုတာကမှွေလင်းပြောရင်ကျွန်တော်တို့ပလောက်သုံးဆိုရင်ဘူးကြီးပေတာမြေပုံဆွဲရပါတယ်ဆွဲတဲ့ဆိုရင်ကျွန်တော်တို့ဂျီအိုလော်ဂျစ်တွေကဒီတူလေးနဲ့ဟိုကျွန်တော်ကြောက်ကလေးတွေကိုထုပြီးတော့နမူနာကောက်တယ်ပေါ့နောက်တစ်ခါချောင်းနေမြောင်းနေရဲ့အဲဒီနှုံးနေနေသားလေးကိုကြည့်ပြီးသူတို့မြေနမူနာလေးကောက်တာတွေရှိပါတယ်အဲ့လိုကောက်ပြီးတော့မှဓာတ်ကွင်းကနေမှဆန်းပြီးတော့မှာဒီလောက်ကျဲတဲ့ area ကြီးကနေကျင်းယူလိုက်ပါတယ်သူကဟိုကျမ်းပြင်းပြောရင်ကျွန်တော်တို့အခုတသိန်းကျော်ဆိုရင်နောက်နေ့မှအဲ့တသိန်းလောက်ပါပြုတ်သွားပြီနောက်ကအစွန်းတွေပဲပြန်တော့မဲ့သဘောပါပဲ short short ပြီးတော့သွားပါတယ်အဲ့စစ်မှာသဘောပတ်ဝန်းကျင်ရောလူမှုပတ်ဝန်းကျင်ရောဘာမှတိကျမှုမရှိသေးတဲ့ကာလလည်းဖြစ်တယ်ဒေတာရဲ့ဒီဝိုင်းရေးနဲ့လည်းတိုက်ရိုက်ဘာမှမတိကျသေးတဲ့ကာလဖြစ်တော့ဒီရှားဝေးကာလမှာတော့ကျွန်တော်ကလူတွေကိုအများကြီးပြောလို့မရှိပါဘူးသူရဲ့မူရင်းလုပ်ငန်းတွေရဲ့ပုံစံနဲ့ဒီတိုင်းမှာပဲသူကတရားကြီးအားလုံးအခုလုံးထုတ်လို့လည်းမရပါဘူးထုတ်လို့နိုင်မှလည်းမဟုတ်ပါဘူးခင်ဗ
ျအခုဒီကုမ္ပဏီကစပြီးတော့ရှာဝေပြီဆိုတော့တကယ်လို့တွေ့လာရင်ရောသူတို့ကပဲဒါလုတ်ပိုင်ခွင့်ပေးရမှာပေါ့နော်ဆရာဟုတ်ပါသလားရှင
်ဟုတ်ပါတယ်တဘာဝကတော့ဒီတိုင်းပါပဲဘာလို့လဲဆိုတော့ရှာဝေပြီးအဆင့်ပြီးလို့ရှင်ကျွန်တော်ကဖြစ်တဲ့ဒီလေးလာတဲ့အဆင့်ပေါ့အဲ့ကြရင်တော့နည်းနည်းလေးမြင့်သွားပြီသူကဟိုသူရဲ့တတ်တုရှိနိုင်မယ်ဆိုတဲ့ target ပေါ့ဘယ်နေရာမှာရှိနေဆိုတော့လည်းသူတို့သိလာပြီ area ချင်းချင်းလေးလည်းဖြစ်သွားပြီအဲ့ဒီမှာသူတို့ကဒီမှာတို့တွင်နေတူတာတွေတို့ဒီတဲ့ပို့ပြီးတော့ဒီကျွန်တော်တို့ဘူမိယူပါအနေနဲ့တိုက်တာတာတွေတို့ဒါတွေပါလာပါလေ
ဆိုတော့ဆရာလဲဒီဘူမိပေတာဒါပညာရှင်တယောက်ဖြစ်ပါတယ်ဆိုတော့ဒီဒေတာဟာဘလောက်ထိဒီရှာပွင့်နေတဲ့တတ်တူတွေနဲ့ပတ်သက်ပြီးကြွယ်ဝပါတယ်လဲရှင်ဘလောက်အလားအလာကောင်းပါလဲဆရာ
အလားအလာကတော့ရှိတာသိကြပါတယ်ဟောဝင်းတူကကျွန်တော်တို့ရဲ့ဒီဘက်ကဟိုမီးတောင်ကျွန်တော်တို့ရဲ့ဘူမိပေတာသဘောတရားမှဆိုရင်အလေမီးတောင်တန်းလို့ခေါ်တာပေါ့တောင်သုံးလုံးဝင်းတူပေါ်ရွာတိသွားတဲ့နေရာပေါ့ဒါကိုကျွန်တော်တို့အခုခြေစဉ်တော်လက်ပတော်တော်ပြီးလဲသွားပါတယ်အဲ့ဒီဒီနင်းကြောင်းကြီးနဲ့ကတ်ပြီးရှိနေတဲ့နေရာဖြစ်တဲ့အခါကျတော့ဆရာသာသဘောရတော့ရှင်းနိုင်ကြီးရတော့အတန်အင်းရှိပါတယ်ဟိုတပည့်တစ်ခုရှိတာအဲ့တော့လုပ်ငန်းရဲ့သဘောတရားရရေချည်ချင်းနည်းညွန်တဲ့သူကတော့သူ့ရဲ့အကျိုးမြတ်နဲ့ကိုက်မကိုက်ဆိုလိုတာကတော့ကဘာသေးခွဲရဲ့အခြေအနေဒါတွေအားလုံးကိုတွတ်ဆပြီးတော့မှဘယ်လောက်ထိရင်းနှီးမြှုပ်နှံမယ်ဆိုတော့သူတို့တွတ်ဆမှာဖြစ်ပါတယ်
ဟုတ်ကဲ့ရှင်။နောက်ဒီတတ်တုတူဖို့ရေလုပ်ငန်းတွေနဲ့ပတ်သက်လာလို့ရှိရင်ဒါမြန်မာပြည်သူလူထုမှာစိုးရိမ်ကြောက်ကြမှုရှိပါတယ်ဆရာ။ဟိုဆရာတို့လည်းဟိုတွေ့မျက်မြင်တွေ့ရှိပြီးဖြစ်ပါတယ်ဒီလက်ဘရောင်းတောင်ကိစ္စတို့နောက်ဒီကချင်ပြည်နယ်မှာမိုင်းတွင်းတွေကိစ္စတို့ဆိုတော့ဒီကုမ္ပဏီကိုမှဘယ်လိုကြောက်ရွေးပါလဲဆရာ။ဒီကုမ္ပဏီကရောအရင်တတူတူဖို့တဲ့လုပ်ငန်းတွေနဲ့ဘာများกว่าချာကောင်းမှုမှုရှိပါတယ်ဆရာ
ဒီကျွန်တော်တို့အရင်ညီမဆွေလမ်းစစ်ပါတီအစိုးရဖြစ်မှာရောနောက်တစ်ခါဒီကျွန်တော်တို့ပြီးခဲ့တဲ့ဒီတက်မလို့အစိုးရကာလအစောပိုင်းနေမှာဟိုတကယ်နိုင်ငံတကာကုမ္ပဏီအကြီးကြီးတွေလာကြပါတယ်ဟိုဒီ IP ဘိုးတို့ New Mount တို့ဆိုတဲ့လူကုမ္ပဏီကြီးတွေရှိတယ်အဲ့လိုကုမ္ပဏီကြီးတွေမှန်သမျှကဒီလူလူရဲ့ဒီနေတိုင်းစားတော့ကြီးအဝင်နေရောအရန်ကိုပြီးဆိုင်ကြပါတယ်သူတို့ရဲ့အပူအနေနဲ့ကျမကြီးဆောင်ချောက်မှုကြီးတခြားအချက်လက်တွေလည်းအများမ်းပါပါအဲ့ဒီနောက်ပိုင်းမှာကျမကျွန်တော်1994တက်သူတွေဥပဒေရဲ့နောက်ပိုင်းဒီမှာမှတပြေးပြေးနဲ့ကျွန်တော်တို့ကဒီလုပ်ငန်းရှင်အနေအားဘယ်လိုလဲဆိုတော့ဟိုပြည်တွင်းအထူးဖြစ်တော့ဒေတာကန်တတိတွေရှိတယ်နောက်တစ်ခါအနီးနားမှာရှိတဲ့တရုတ်ကုမ္ပဏီဂျူနန်လောက်ကတရုတ်ကုမ္ပဏီဒီလိုတွေဝင်လာတဲ့အခါကျတော့သူတို့တွေကအဲ့ဒီခုနပြောတဲ့အရေးကြီးတဲ့စိတ်ပိုင်းတွေသူတွေပြည်သူလူထုပေါ်မှာဘေးမဆိုင်ကြည့်ကြတာအများကြီးရှိပါတယ်အခုဒီတန်အော့ဆိုရင်သူကဩစတေးလျလို့ပြောပြီပဲဒါကျွန်တော်တို့တိလောက်တော့တရုတ်နိုင်ငံအနေမှာအခြေခံနေတဲ့ဟိုတတိယပိုင်းနဲ့ကုမ္ပဏီပဲဒါပေမဲ့သူ့ရဲ့လုပ်ငန်းတွေကကျွန်တော်နားမှာဆိုအင်းကြီးချင်းလာဖို့ဆိုတာလည်းရှိတယ်နောက် တောင်တောင်အာဖရိကတောင်အမေရိကနဲ့တခြားဟိုကမ္ဘာနေရာကြီးတွေမှာလည်းရှိပြီးတော့လုပ်ငန်းနေရာဟိုထိုက်တန်နေဟိုဥပဒေပြည်သူပေါ်မှာကြီးတဲ့လူတွေခွန်အောက်ကိုမမှန်ကန်ကန်ပေးတဲ့လူတွေအတိုင်းဒေသကြီးတစ်ဆိုင်အနေကြီးဟိုဟိုအစိုးရကပေးတဲ့လူတွေလို့ယုံကြည်တဲ့အတွက်ကျွန်တော်တို့ကပေးတာပါလို့ဆိုရင်တော့ကျွန်တော်တို့ကဒါကစောစောစီးစီးထဲငင်းလိုက်ပါပါဆိုရယ်
ခုဩစတြေးလျကကုမ္ပဏီဆိုပေမဲ့တရုတ်ကုမ္ပဏီဖြစ်နေပါတယ်ဆိုတော့ဒီမြန်မာနိုင်ငံရဲ့တတ်တူတူဖို့ရေးလို့တရားစာတတ်တူဖို့ရေးလုပ်ငန်းမှာစိတ်ဝင်စားရမှာတခြားနိုင်ငံတွေကရောများမရှိတော့ဘူးလားရှင်ဆရာဒီ
ရှိတယ်ရှိတယ်မြန်မာအခုလည်းကျွန်တော်တို့ဩစတြေးလျကုမ္ပဏီတွေနဲ့လည်းဆက်ပြီးတော့ညှိနှိုင်းနေတာရှိတယ်ပေးထားပြီးသားလည်းရှိပါတယ
်ဟုတ်ကဲ့ပါရှင်ဆရာဦးစိုးသူရထွန်းအထူးပဲကျေးဇူးတင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့ blogger တွေပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆုမြတ်မော်ပါရှင်။လက်ရှိကမ္ဘာတစ်ဝှမ်းမှာဖြစ်နေတဲ့ COVID ကပ်ရောဂါအန္တရာယ်ဟာကာကွယ်ဆေးပေါ်လာပြီဆိုရင်တော့မှချက်ချင်းအဆုံးသတ်သွားမှာမဟုတ်ဘူးလို့ကြွမ်းကျင်သူတွေကသတိပေးထားကြပါရစေ။ဒါကြောင့်ရောဂါမကူးအောင်လို့လူတိုင်းသတိထားနေထိုင်ဖို့စဉ်စားပြင်ဆင်စရာဖြစ်လာပါရစေ။နှာခေါင်းစည်းတတ်တာ၊မရင်နှီးသူတယောက်နဲ့တယောက်ခက်ခွက်ခွာနေကြတာမျိုးကလူတော်တော်များများအတွက် new normal လုပ်နေကြအပြုအမူတွေလိုအသားကျလာနေပါပြီ။လူတွေနဲ့ထိတွေ့ဆက်ဆံရတဲ့အလုပ်မျိုးလုပ်သူတွေအတွက်ကရော new normal စိန်ခေါ်မှုတွေကဘာတွေရှိနိုင်ပါသလဲကခုံပြီးကျန်းမာရေးလေ့ကျင့်ခန်းတင်ပြတဲ့မြန်မာနိုင်ငံက Zumba instructor ဆရာမမတ်စာဖြူအတွက် new normal ကဘာတွေပါလဲဘယ်လိုပြင်ဆင်ထားသလဲဆိုတာကြည့်ရအောင်ပါရှင်
အခုလောဆယ်ကတော့ဒီဟို Zumba အတွက်ကတော့ new normal ကဒီ online ကနေတင်တဲ့ဥစ္စာပေါ့နော် Zoom နဲ့တင်တာတို့နောက်ပြီးတော့ Zumba ကကြတော့မှာလေตัวရှိတယ်ตัวဒီတချင်းနေอ่ะตัว copyright ရှိရဲ့ခါကျတော့ Facebook ကနေတင်လို့မရအောင်ဒီမှာသူတို့ချင်း challenge ကပါလဲဆိုတော့ခါကျတော့တော်တော်များများလူတွေอ่ะဟို Facebook နဲ့ပဲရင်းနေရပါတော့เนาะ technology ဘိုင်းကိုမရင်းနေရတဲ့ကြောင့်တို့တော့ Zoom နဲ့ပါလေလုပ်လို့ရှိရင်ပြိပြောမကြိုက်ကြဘူးအဆင်မပြေဘူးအဲ့လိုမျိုးတစ်ခုဖြစ်တဲ့ဟာလေးရှိတယ်ဆိုတော့ခါကျတော့ကိုယ့်ရဲ့ဟိုအတန်းတင်ဟိုကိုယ်နဲ့အတန်းတင်တဲ့တက်မဲ့လူတွေကိုဒီ technology နဲ့ရင်းနေအောင်ရင်လောက်ရတဲ့ဟာတစ်ခုရှိတယ်နောက်ပြီးတော့ဒီ camera တို့microphone တို့ sound system တို့နည်းနည်းကိုယ့်ဘက်ကအိမ်မှာပြင်ဆင်ရတဲ့ဟာတွေရှိတာပေါ့အဲ့ဒါအဓိက new normal ဖြစ်သွားတာပေါ့နော်အပြင်မှာအတန်းတွေကထွက်ပြီးတင်လို့မရတော့ဘူးဆိုတဲ့ခါကျတော့လေ
အခုလက်ရှိမှာရောတင်တန်းတွေကိုဘယ်လိုတင်နေရလားဘယ်နှချိန်လောက်ဘယ်လိုတင်နေရပါလဲရှင
် Zoom market အတန်းကိုတင်တယ်အဲ့ဒါကကျတော့ဟာ Star City ကဂျင်မှာတင်တာပေါ့နော်အဲ့ဒါကတော့အခုလောလောဆယ်ပိတ်ထားတဲ့ဒီဟာဂျင်နေမဖွင့်အောင်ဆိုတဲ့ခါကျတော့လေကျန်တာကတော့ဒီလူကြီးတွေပုံမှန် Zoom ကတော့ငွေချင်းနေနေပေါင်းပြီးတော့ဟိုအများအားပုံမှန်အနေနဲ့တော့မဟုတ်သေးဘူးပေါ့နော်ဒါလို့ဆိုတော့နေရာရောအချိန်ရောလောဆယ်ကအပြည့်ဝမပေးနိုင်နေတဲ့ခါကျတော့ online ကိုပဲအဲ့လိုမျိုးဟိုကိုယ့်ဘက်သားကိုပုံမှန် regular class ဖွင့်ထားတာမျိုးမဟုတ်ဘဲနဲ့သူဖွင့်ထားပြီးသားတင်နေပြီးသားငွေချင်းနေနေပဲဟိုပြန်ပြီးတော့ class share ပြီးတော့တင်တာမျိုးပဲလုပ်နိုင်နေတယ်လောလောဆယ်ကလေ
အခုအဲ့လိုမျိုးပေါ့နော်အခုမြန်မာပြည်မှာရောအဲ့လိုမျိုး online ကနေပြီးတော့ဒီလို gym ကစားတာတို့ဒီZumba ကတာတို့လိုမျိုးနဲ့ပတ်သက်ပြီးတော့ online ကနေတင်တာလူတွေကဘယ်လောက်စိတ်ဝင်စားမှုရှိတာကိုတွေ့ရလဲရှင
့်အခုနောက်ပိုင်းပို့ပြီးတော့ဟိုစိတ်ဝင်စားလာကြတယ်အထူးသဖြင့်ဟိုငကိုရဲကအချင်းမသွားနိုင်တဲ့အဲ့လိုမျိုးဟိုအင်ရှင်မတွေတို့အမေတွေတို့ဆိုလို့ရှိရင်ကျတော့တို့ကဟိုတို့အားတဲ့အချိန်မှာကစားနိုင်တယ်တကယ်ကြောင့်မလို့ online မှာကစားရတာကိုအရင်ကထက်ပို့ပြီးတော့စိတ်ဝင်စားလာတယ် Zumba ဆိုလို့ရှိရင်လည်းငကိုရဲကလူတိပဲမယ်တချို့ရကြတော့လည်းအဲ့လိုမျိုး gym ကိုမလာနိုင်တာဒီမှာအတွက်ဟိုလာတင်ကြီးမသွင်းကျင်တာတို့ဘာတွေနေရှိရလူတွေဆိုလို့ရှိရင်အခုတို့ဒီ online ကနေပြီးတော့ဆမ်းပြီးတော့ကစားလို့ရတယ်ကိုယ့်အိမ်မှာကိုယ့်ဘာသာကိုဘယ်သူမှဟိုမမြင်ရဘဲနဲ့ကစားလို့ရတယ်တော့မတော်ပို့ပြီးတော့စိတ်ဝင်စားလာကြတယ်အရင်ကထက်တော့လေ
လူတိုင်းအတွက် new normal ဖြစ်လာတဲ့အထက်မှာဉာဏ်ပညာကိုအားကိုးလာရတဲ့အခြေအနေလေးတစ်ခုပါဝင်ပါတယ်ဒါကြောင့် Zumba လေ့ကျင့်ခန်းလုပ်တဲ့နေရာမှာလည်းဉာဏ်ပညာအထောက်အကူနဲ့ online ကနေလှုပ်လာကြတာပါဒါပေမဲ့ဉာဏ်ပညာပိုင်းလိုအပ်ချက်တွေရှိနေသေးတဲ့မြန်မာနိုင်ငံမှာအခက်အခဲတချို့ကတော့ရှိနေပါသေးတယ်
မြန်မာနိုင်ငံမှာကတော်တော်များများကသူတို့ရင်းနှီးတာကFacebook နဲ့ပဲရင်းနှီးတယ် Facebook ကိုပဲသုံးကြတယ်အဲ့လိုမျိုးဆိုတဲ့အခါကျတော့သူတို့ကဒီတခြားဒီ platform တွေ Zoom တို့ဘာလို့ကြားတဲ့အခါကျတော့သူတို့အတွက်ကဟိုအခက်အခဲလေးတွေရှိတယ်သုံးရတာအဆင်မပြေတိုင်းနောက် internet line ခါလေးကြလို့ရှိရင်မကောင်းတာပေါ့နော်အဲ့လိုမျိုးဟာအဓိကရှိပါတယ်ဟုတ
် COVID ကြောင့်ပေါ့နော်ဖြစ်လာတဲ့ဒီ new normal အခြေအနေမှာကိုပြင်ဆင်တဲ့ဥစ္စာတွေမှာရောဒီတင်တဲ့တင်တန်းသားတွေအတွက်ကိုရောကိုကဘယ်လိုမျိုးပံ့ပိုးမှုတွေလုပ်ပေးရလဲရှင်ဒီလို online ကနေတင်တန်းတွေပေးနိုင်ဖို့အတွက်
ဟုတ်ကဲ့ဟိုသင်တန်းသားတွေအတွက်ကြားတဲ့အခါကျတော့ဒီဘယ်လို application မျိုးကို download လုပ်ရမယ်နောက်ပြီးတော့သူတို့အတွက်ဒီဘယ်လိုမျိုး internet ရှိမှသူတို့အတွက်အဆင်ပြေမလဲပေါ့နော်အဲ့လိုမျိုးဟိုဟာလေးလုပ်ပေးရတယ်အဓိကကနောက်ပြီးတော့သူတို့ကဖို့အတွက်နေရာဘယ်လိုလုပ်ရမလဲနောက်တစ်ခုကသူတို့ရဲ့ device ကိုဘယ်လို set up လုပ်ရမလဲဆိုတဲ့ဟာလေးအဓိကပြောပေးရပါတယ
်ဒီလိုမျိုးနည်းပညာနဲ့ပတ်သက်လို့တော်တော်လေးဟိုအကျွမ်းဝင်မှုရှိအောင်လို့တော်တော်လေးသင်ပေးရတာမျိုးလား
ဟုတ်ကဲ့အစပိုင်းမှာတော့ပြောပြရတယ်အထူးသဖြင့်အဲ့လိုမျိုးဟိုအာ40ဝင်းစင်ပေါ့နော်အဲ့လိုအရွယ်သူတို့အရှင်မတွေပေါ့တို့ကဒီမီးပညာပိုင်းနဲ့မရင်းနှီးဆိုလို့ရှိရင်တော့တို့အဲ့ဒီဒီဘယ် application download လုပ်ရမလဲဘယ်လို set up လုပ်ရမလဲဆိုတဲ့ဟာအကုန်လုံးပြောပြရပါတယ်ဒါပေမဲ့အာနှစ်ချိန်သုံးချိန်လောက်ပြီးသွားလို့ရှိရင်တော့ပုံမှန်လေးကစားရလို့ရှိရင်တော့အဆင်ပြေသွားကြပါတယ်ဟုတ
်ဇွန်ဘာကတဲ့လူတွေကလူကြီးလူငယ်တွေမှာဘယ်သူတွေကပုံများလူကြီးတွေပုံများလားလူငယ်တွေပုံများလားရှင
်အခုလောလောဆယ်ဆိုလို့ရှိရင်တော့အာလူလက်ပိုင်းရွယ်ပေါ့နော်အဲ့လိုမျိုးအသက်အစိမ့်နဲ့40ကျားတဲ့လူတွေပုံများပါတယ်ဟုတ
်ကိုဗစ်ကရောဂါကြောင့်ဖြစ်လာတဲ့ new normal အခြေအနေမှာကိုယ့်အလုပ်အတွက်အဆင်ပြေအောင်ပြင်ဆင်ရတယ်လို့မိသားစုအတွက်ရှိလာတဲ့စိန်ခေါ်မှုတွေကလည်းမနှဲလာပါဘူ
းအခုကဟို challenge တွေတော့အများကြီးဖြစ်လာတာပေါ့နော် new normal မှာကကြတော့ကလေးတွေသူတပြင်းဟိုတမီးအကြီးကလည်းအိမ်ကနေပြီးတော့ပဲအကြောင်းတရားတွေကြောင့်မလို့သူ့အတွက်ကိုကဖြစ်လို့ရအောင်စာတွေပြင်ဆင်ပေးရတယ်တောက်လျှောက်ဟိုကုညီပေးနေရတယ်ပေါ့နော်ကျောင်းမှာဆရာမနဲ့လုံးဝမဲ့ကိစ္စတွေတချို့ဟာတွေသူ့ဘာသူမလုံးနိုင်တဲ့ကိစ္စတွေဆိုလို့ရှိရင်လေကိုကဟိုသူ့ကိုအချိန်မျိုးကုညီပေးနေရတာမျိုးတွေရှိရဲ့နောက်အမျိုးသားကလည်းဟိုအိမ်ကနေအလုံးလောက်တာဖြစ်သွားအိမ်ကနေပြန်ပြီးအလုံးလောက်ရတာဖြစ်သွားတဲ့ကြောင့်မို့တခါသူ့အတွက်လည်းဟိုကလေးအနောက်ရှင်းမဖြစ်အောင်လို့ကလေးအငယ်ကိုထိန်းပေးရတာမျိုးတွေလည်းရှိလာတယ်ပေါ့နောက်တစ်ခုကအဲ့လိုမျိုးဟိုအခုဆိုလို့ရှိရင်ကျမဆိုလို့ရှိရင်လည်းအပြင်ထွက်ပြီးတော့ဟိုမိသားစုအတွက်ဈေးဝယ်တာဗာညာအစားအမီတယောက်နေနေကိုယ်တိုင်လောက်ရတဲ့ဟာတွေဆိုတော့ခါကျတော့အဲ့ဒါလည်းနောက်ထပ် challenge တစ်ခုပေါ့နော်ဟိုအရင်ကအဲ့လိုမျိုးအကုန်လုံးဟိုမိသားစုလုံးထွက်ပြီးသွားတာမျိုးတွေမဟုတ်ဖက်နဲ့ကိုယ်တယောက်တည်းပဲမြန်မြန်သွားပြီးတော့ဒီ grocery shopping လုပ်ရတယ်ပြီးသွားလို့ရှိရင်ပြန်လာလို့ရှိရင်လည်းကလေးတွေကို APC တွေနဲ့ချက်ချင်းမထိမိအောင်ကိုယ်ဝတ်လာတဲ့ဝယ်စားတွေသွားထားတဲ့ဟာတွေနဲ့မထိမိအောင်လို့လောက်ရတာလည်းနောက်ထပ် challenge တစ်ခုပါပဲဒီအရှင်မတယောက်တော့ကောလေ
အခုလိုမျိုးအဖက်ဖက်ကအဆင်ပြေအောင်အစ်စ်ကနေပြန်လုပ်နေရတဲ့အခြေအနေမျိုးမှာကိုယ့်ရဲ့စိတ်ပိုင်းရုပ်ပိုင်းကျန်းမာရေးအတွက်တတ်နိုင်သလောက်ကျန်းမာရေးလေ့ကျင့်ခန်းလုပ်ဖို့အရေးကြီးတယ်ဆိုတာကိုလည်းဇွန်ဘာလေ့ကျင့်ခန်းဆရာမမတ်စာပြုကအကြံပေးပါတယ်
။အဲ့ဒါကလေအထူးသဖြင့်ဟိုအိမ်ရှင်မတွေအတွက်ပေါ့နော်အရန်အရေးကြီးပါတယ်ဘာလို့လဲဆိုတော့ဟိုအရင်အလိုမျိုးအပြင်သွားတာမျိုးတို့တကယ်ချင်းနေနဲ့ဟန်ကောက်လောက်တာတို့မလုပ်လို့မရတော့တဲ့အတွက်ကြောင့်မလို့ပို့ပြီးတော့ဟိုစိတ်ရှုပ်ထွေးလာတာပေါ့နော်ပြင်းအိမ်ထဲမှာပဲတောင်းတောင်းအမြဲတမ်းတွေးနေရတဲ့အခါကျတော့ဟိုပြတ်တက်နိုင်သမျှပြဿနာမဖြစ်အောင်နေရတဲ့အတွက်ကြောင့်မလို့ကိုယ်ရီမှာပို့ပြီးတော့နောက်ထပ် stress တခုပြည့်ရဲ့အခါကျတော့ကိုပိုင်အချိန်လေးတစ်နေ့ဟိုအဲ့လိုမျိုးနိုင်ဝက်တစ်နာရီယူပြီးတော့ကိုအတွက်ကိုလည်းလှုပ်ရှားအလေးချင်းကလှုပ်ပြီးလို့ရှိရင်ကိုကပို့ပြီးတော့ဒီစိတ်တက်ကြတာတွေစိတ်ညစ်တာတွေလည်းပြေပြောက်သွားနိုင်တယ်အဲ့တစ်နာရီအတွင်းမှာအကျနဲ့ဟိုစိတ်ရှုပ်စရာတွေဘာမှမစင်စားရတဲ့အတွက်ကြောင့်မလို့ကိုကပို့ပြီးတော့ဟိုပျော်ရွှင်လာနိုင်တယ်ပေါ့နော်နောက်ကိုအတွက်ကိုအချိန်လေးတခုပြည့်ရဲ့အတွက်ကြောင့်မလို့ကိုမိသားစုကိုလည်းကိုကပို့ပြီးတော့ဂရုစိုက်လာနိုင်တယ်အဲ့နောက်ပြီးတော့ကိုခန္ဓာကိုလည်းပုံမှန်လေးလေ့ကျင့်ခန်းလုပ်လာတယ်ခစားလာနိုင်တယ်အမြကိုရဲ့ခန္ဓာကိုလည်းပို့ပြီးတော့ကျန်းမာလာတဲ့အခါကျတော့ယောဂါကြီးမဖြစ်အောင်လည်းပို့ပြီးတော့ကာကွယ်နိုင်တယ်ပေါ့နော်ကိုအားကြောင့်မလို့လေ့ကျင့်ခန်းလုပ်ပေးသင့်ပါတယ
်မြန်မာနိုင်ငံကဇွန်ဘာ instructor ဆရာမမတ်စာဖြူဖြစ်ပါတယ်ကိုဗစ်ကယောဂါကြောင့်လူတိုင်းအတွက်သတိထားစရာသင်ယူစရာပြင်ဆင်စရာတွေဖြစ်လာတဲ့ new normal အခြေအနေမှာကိုအတွက်အဆင်ပြေမဲ့အခြေအနေဖြစ်လာအောင်လို့လေ့လာပြောင်းလဲနိုင်ကြမယ်လို့မျှော်လင့်ပါတယ်ရှင်ကျွန်မဆုမြတ်ပါပ
ါမင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရင်ကျင်းမှုရည်စည်းမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တက်ရောင်သတင်းပေါ်မှာပြောပြပေးသွားပါမယ်ကျမအေးသနာကြောပါဒီကနေ့အင်္ဂါနေ့ကပဲပြီးဆုံးသွားတဲ့ London Fashion သတင်းပတ်မှာတော့ဒီဇိုင်နာ Victoria Beckham ကသူ့ရဲ့2021နှွေဦးနဲ့နှွေရာတီဒီဇိုင်းသစ်တွေကိုဗီဒီယိုနဲ့ပြသပါဝင်ခဲ့ပါတယ်Salon Fashion Show တွေလုပ်ဖို့စီစဉ်ထားခဲ့ပေမဲ့လည်းအခုဖြစ်ပေါ်နေတဲ့ Coronavirus ကပ်ကြောင့် London Fashion သတင်းပတ်မှာကန့်သတ်မှုတွေဖြစ်ခဲ့ပြီးတော့သူ့ရဲ့ဖန်တီးမှုလက်ရာပေါင်း20ကိုဗီဒီယိုကနေပဲပြသသွားနိုင်တာဖြစ်ပါတယ်အခုလက်ရှိကြုံတွေ့နေရတဲ့အနေအထားမှာသူနဲ့သူ့ရဲ့အဖွဲ့သားတွေဘလို့အလုပ်လုပ်ခဲ့ကြလဲဆိုတာသူကပြောထားပါတယ်။ဒီ fashion ရာသီမှာသူ့ရဲ့ဖန်တီးမှုတွေကလွယ်လွယ်ကူကူပေါ့ပေါ့ပါပါရှိမဲ့ဒီဇိုင်းတွေဖြစ်တယ်လို့လဲဆိုပါတယ်။ ဒီရာသီအတွက်သူ့ fashion လက်ရာသီတွေကိုကြည့်မယ်ဆိုရင်80ပြည့်လုံကဒီဇိုင်းတွေလိုစင်တူတဲ့ဘောင်းမီရှေတွေပြီးတော့ပိတ်သားအပေါ်ဝဲ trench coat တွေနဲ့ဇာရီသုံးထားတဲ့ဝတ်စုံရှေတွေပါဝင်ပြီးတော့ဒီလက်ရာတွေကလည်းတကယ်လက်တွေ့ဘဝကိုအခြေခံထားတဲ့အိမ်မက်တစ်ခုပါပဲလို့လဲ Victoria Beckham ကပြောသွားပါတယ်ရှင်fashion လုပ်ငန်းကြီးရဲ့လှုပ်ဆောင်မှုတွေဟာသဘာဝပတ်ဝန်းကျင်ပေါ်မှာဘလောက်ဆိုးကျိုးတွေဖြစ်စေလဲဆိုတာအမှန်တိုင်းတင်ပြဖို့တောင်းဆိုတဲ့အနေနဲ့ပတ်ဝန်းကျင်ရေးတက်ကြွလှုပ်ရှားသူတွေ fashion magazine ကြီးတွေကိုဆန္ဒပြခဲ့ပါတယ်။ကမ္ဘာထိပ်တန် fashion magazine တွေဖြစ်တဲ့ Vogue, Glamour နဲ့ GQ magazine တို့ကိုထုတ်ဝေတဲ့ Condé Nast ရဲ့ရုံးအဆောက်အုံအပြင်ဘက်မှာသူတို့ဆန္ဒပြခဲ့ကြတာပါ။ဆန္ဒပြသူနှစ်ဦးကအဖြူရောင်ဝတ်စုံပေါ်မှာအယောင်တွေစွန့်ထင်နေတာမျိုးဝတ်ဆင်ထားပြီးတော့မျက်နှာမှာလည်းနှာခေါင်းစည်းနဲ့အပေါ်မှာတော့ tell the truth အမှန်ကိုပြောပါလို့ရေးထားပါတယ် Extinction Rebellion ဆိုတဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးလှုံ့ဆော်မှုအဖွဲ့က London Fashion သတင်းပတ်နောက်ဆုံးရက်အင်္ဂါနေ့ September 22ရက်နေ့မှာဒီလိုဆန္ဒပြသွားတာပါသူတို့ရဲ့ blog စာမျက်နှာမှာတော့ပတ်ဝန်းကျင်ရဲ့လူမှုဝန်းကျင်ပေါ်မှာ fashion လောကကဘလို့ဆိုးကျိုးတွေကြားရောက်နေစေလဲဆိုတာမိမောင်းထုတ်ပြတာဖြစ်ပြီးတော့အပြောင်းအလဲတွေအလုံးဝိုင်းဝန်းလှုပ်ဆောင်ကြဖို့တွန်းအားပေးတာဖြစ်တယ်လို့ပြောထားပါတယ
် Can live and die and burn and believe again
Extraordinary tension around this stadium
Take your mark
But...
ဒီကတော့မိသားစုကိုဆုံးခွာလာပြီးတော့အမေရိကန်ပြည်သူကိုပြောင်းလာနေထိုင်တဲ့မင်းသားဟယ်ရီကမတန်ဆွမ်းအိုလံပစ်အားကစားပြိုင်ပွဲနဲ့ပတ်သက်ပြီးတော့ရိုက်ကူးတဲ့ Netflix မတန်ရုပ်ရှင်မှာပါဝင်ထားပါတယ်။ဒါကိုအစီအစဉ်ရဆိုရင်ဒီ Rising Phoenix လို့နာမည်ပေးထားတဲ့မတန်ရုပ်ရှင်ကဂျပန်နိုင်ငံတိုကျိုမြို့မှာကျင်းပမယ်။2020အိုလံပစ်အားကစားပွဲတော်နဲ့မတန်ဆွမ်းအိုလံပစ်အားကစားပွဲတော်တွေကျင်းပစဉ်နဲ့တပြိုင်တည်းထွက်ဖို့ပြင်ထားတာပါ။ဒါနဲ့လေဒီကိုရိုနာဗိုင်းရပ်စ်ကူးစက်မှုကပ်ပြီးကြောင်းအိုလံပစ်အားကစားပွဲတော်တွေနောက်ဆက်ကိုရွှေ့ထားရတာဖြစ်ပါတယ်။မင်းသားဟယ်ရီက2014မှာစတင်ပြီးတော့ကျင်းပတဲ့ Invictus Games ဆိုတဲ့အားကစားပွဲကိုစတင်တည်ထောင်ခဲ့သူလည်းဖြစ်ပါတယ်။အဲဒီအားကစားပွဲကတော့ဒဏ်ရာရစစ်ပြေနေပြီးကျင်းပပြီးတဲ့အားကစားပြိုင်ပွဲပါ။မင်းသားဟယ်ရီကသူကိုယ်တိုင်လည်းစစ်တပ်ထံမှာဆယ်နှစ်ကျော်အမှုထမ်းနေတာဖြစ်ပါတယ်။အခု Rising Phoenix မှတ်တမ်းရုပ်ရှင်ကိုတော့ Netflix Online ရုပ်သံကနေပြီးတော့ August 26ရက်နေ့မှာစတင်ပြသတာပါလို့ရှင
်။ Lives have been changed on the track, but lives are also being changed in the stands.
အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ချင်တယ်ဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်။
စက်တင်ဘာလ28ရက်တနင်္လာနေ့အတွက် VOA မြန်မာပိုင်းကနေထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျမဆုမြတ်မွန်ကတစ်လှည့်ပြောပါအောင်မယ်။ American သမ္မတ Donald Trump ဟာသမ္မတအဖြစ်ရွေးခံခဲ့တဲ့2016ခုနှစ်နဲ့သမ္မတအဖြစ်တာဝန်ထမ်းဆောင်တဲ့ပထမနှစ်2019ခုနှစ်မှာပြည်ထောင်စုအစိုးရကိုဝင်ငွေခွန်ဒေါ်လာ850သာဆောင်ခဲ့တယ်လို့ New York Times သတင်းစာကြီးကဖော်ပြပါရယ်။လွန်ခဲ့တဲ့15နှစ်မှာ10နှစ်အတွက်ပြည်ထောင်စုအစိုးရကိုအခွင့်မဆောင်ဘူးဆိုတဲ့သတင်းတွေဟာသတင်းထုသတင်းမှားတွေဖြစ်တယ်လို့သမ္မတ Trump ကတနင်္ဂနွေနေ့ကသတင်းစာရှင်းလင်းပွဲမှာတုံ့ပြန်ခဲ့ပါတယ်။ Trump Interim လုပ်ငန်းကြီးဖြစ်တဲ့ Trump Organization ရဲ့ရှေ့နေတွေကလည်းသတင်းစာရဲ့ဖော်ပြချက်ဟာမမှန်ကန်ဘူးလို့ညင်းဆန်ပါတယ်။ New York Times သတင်းစာမှာဖော်ပြချက်အရ Trump ဟာလုပ်ငန်းတွေဆက်တိုက်အရှုံးပေါ်ကြောင်းအောက်ခွန်ဌာနကိုပြထားပါတယ်။ဒါအပြင်သမ္မတတာဝန်နဲ့ဝီယောတိဖြစ်နိုင်တဲ့နိုင်ငံသားဝင်ငွေတွေလည်းရှိတယ်လို့သတင်းစာကပြောပါရယ်။အိန္ဒိယနိုင်ငံမှာကိုဗစ်အတည်ပြုလူနာဒီကနေ့6သန်းကျော်သွားပါပြီ။ကမ္ဘာမှာကိုဗစ်ရောဂါကူးစက်သူဒုတိယအများဆုံးဖြစ်တဲ့အိန္ဒိယနိုင်ငံမှာနေ့စဉ်အတည်ပြုလူနာကမ္ဘာမှာအများဆုံးအဖြစ်လည်းဆက်ပြီးတော့ရှိနေပါရယ်။ပြည်သူတွေအနေနဲ့ကပ်ရောဂါကာကွယ်ရေးစည်းကမ်းချက်တွေအတိုင်းလိုက်နာကြဖို့နဲ့မဖြစ်မနေနှာခေါင်းစည်းတက်ကြဖို့အတွက်ဝန်ကြီးချုပ်နရင်ဒရာမိုဒီကတိုက်တွန်းထားပါရယ်။အာမေးနီးယားနဲ့အဇာဘိုင်ဂျန်တပ်ဖွဲ့တွေကြားမှာနာဂိုမိုကာရာဘာဒေသမှာဒုတိယမြောက်နေ့အဖြစ်တိုက်ပွဲတွေဆက်လက်ဖြစ်ပွားခဲ့ပါတယ်။တိုက်ခိုက်မှုတွေကိုရပ်ဆိုင်းဖို့နိုင်ငံတကာကတောင်းဆိုနေတဲ့ကြားမှာပဲဒီကနေ့တနင်္လာနေ့မှလည်းဆက်ပြီးတော့တိုက်ပွဲတွေပြင်းထန်နေပါတယ်။ TikTok လူမှုကွန်ရက် application ကိုဒီကနေ့တနင်္လာနေ့ကစပြီးတော့ American App Store ကနေ download လုပ်တာတားမြစ်တဲ့ Trump အစိုးရရဲ့အမိန့်ကိုပြည်တော်စုတရားသူကြီးတယောက်ကယာယီဆန်းရမယ်လို့ဆုံးဖြတ်ခဲ့ပါတယ်။တနင်္ဂနွေနေ့ညတကောင်ချိန်ကစလို့ TikTok App တွေကို download လုပ်ခွင့်ပိတ်ပင်မဲ့အမိန့်အသက်မဝင်ခင်လေးမှာပဲတရားသူကြီးကအခုလိုဆုံးဖြတ်ခဲ့တာဖြစ်ပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေကိုည9:00နာရီကနေ10:00နာရီအထိ Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်ရှင်။အခုတင်းလင်းလာနေညအတွက် Radio အတန်နှွှဲမှုကတော့ဒီလောက်ပါပဲ။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။ကျွန်မဆွန်မြတ်မောင်ပါ
This program has come to you from the Voice of America, Washington.